Welcome to the Voice of America in Burmese.
ရဲ့တင်းနလာနေရပဲအတွက် VOA မြန်မာအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်အသံထွက်နေပါလို့ရှင်ကျွန်မဆုမြတ်မမဆီယနာတိမ်မှုစန့်ကျင်တဲ့ဆန္ဒပြပွဲတွေမြန်မာနိုင်ငံအနှံ့ဆက်ပြီးတော့လုပ်နေကြချိန်မှာလက်နက်ကင်လုံခြုံရေးတွေရဲ့ပစ်ခတ်မှုကြောင့်မြစ်ကြီးနားနဲ့ဖျားပုံမြို့တွေမှာတေဆုံးဒဏ်ရာရမှုတွေရှိခဲ့ပါတယ်မြစ်ကြီးနားမြို့မှာပြစ်ခတ်မှုအတွင်း2ယောက်သေဆုံးခဲ့တယ်လို့ဖျားပုံမှာလည်း1ယောက်သေဆုံးပါတယ်။ 7 days DVB အပါအဝင်သတင်းမီဒီယာလုပ်ငန်းကြီး5ခုကိုလုပ်ငန်းလုတ်ခွင့်ရပ်ဆိုင်းလိုက်တယ်လို့မကြခင်ကပဲသတင်းကကြေညာသွားပါတယ်။ဒီနေ့ကြောက်ရောက်တဲ့နိုင်ငံတကာအမျိုးသမီးနေ့မှာမြန်မာနိုင်ငံကအမျိုးသမီးတွေကထမိန်အလန့်တွေလွှင့်ပြီးတော့ဆန္ဒပြခဲ့ကြတယ်လို့အမျိုးသားတချို့ကလည်းထမိန်ခေါင်းပေါင်းပြီးတော့ထောက်ခံမှုပြခဲ့ကြပါတယ်။အခုလိုမျိုးမြန်မာနိုင်ငံကနောက်ဆုံးအခြေအနေတွေကိုဒီနေ့ညအစီအစဉ်မှာသိရမှာပါ။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှန်တမ်းလောင်းနဲ့မတ်ခွန်ညိုတို့ကြေညာပေးကြပါမယ်ရှင်။
အာနာတိန်အုပ်ချုပ်နေတဲ့မြန်မာစစ်တပ်ကိုနိုင်ငံတော်ဆန့်ကျင်ဆန္ဒပြနေကြတာမှာကချင်ပြည်နယ်မြကြီးနားမြို့မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးနေနေတာကြောင့်ဆန္ဒပြသူတွေဦးပွဲချင်းပြည်တေဆုံပြီးတော့9ဦးထပ်မံတရားရသွားပါတယ်။ခေါင်းကိုကြီးစံထိလို့တေဆုံသွားတာလို့ကချင်ပြည်နယ်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG တာဝန်ရှိသူက VOA ကိုပြောပါတယ်။ပခုံးလက်မောင်းဝမ်းပိုက်နဲ့ခြေတော်ကိုကြီးစံထိပြီးတော့တရားရသူတွေလည်းရှိတယ်လို့ဆိုပါတယ်။နိုင်ငံတော်ဆန္ဒပြသူတွေကိုနှိမ်နှင်းတဲ့ဤအတိုင်းပဲရှမ်းပြည်နယ်မှာလည်းစစ်အာဏာဆန့်ကျင်ရေးဆန္ဒပြသူတွေကိုမြေယိုပုံတွေရော်ဘာကြီးစံတွေနဲ့ကြီးအစ်စ်တွေပါတုံးပြီးတော့ဖြိုခွဲတာကြောင့်ထိခိုက်ဒဏ်ရာသူတွေနဲ့အဖမ်းခံရသူတွေလည်းရှိတယ်လို့တပိတ်ကောင်းဆောင်တွေကပြောပါတယ်။ပကိုတိုင်းထဲမှာတော့ဆန္ဒပြပွဲကိုရကြည်နေသူတွေထဲစစ်ကားတွေနဲ့ရဲကားတွေကတနတ်တွေနဲ့ရမ်းပြီးတော့ပစ်ခတ်တာတွေရှိတယ်လို့လည်းပကိုမြို့ခန့်ကပြောပါတယ်။အေရဝတီတိုင်းဖြာပုံဖက်မှာလည်းလုံခြုံရေးတွေရဲ့ပစ်ခတ်မှုကြောင့်ဆန္ဒပြသူတွေဦးသေဆုံးသွားတယ်လို့ဆိုပါတယ်။မန္တလေးမြို့မှာတော့ဆိုက်ကယ်စီလာတဲ့ပြည်သူတွေကိုစစ်ကားတွေကနောက်ကနေတချိန်ထိုးလိုက်တဲ့ဗီဒီယိုတွေကိုလူမှုကွန်ရက်တွေမှာတွေ့ရပါတယ်။ရန်ကုန်မှာတော့ရက်ွက်တွေထဲညဖက်ကင်းလဲပြီးတော့တနပ်ပစ်ဖောက်နေတာကိုလည်းလူမှုကွန်ရက်တွေမှာတွေ့ရပါတယ်။ရန်ကုန်ကစမ်းချောင်းဖက်မှာအတံပုံးတွေနဲ့လူစုခွဲတာလည်းရှိသလိုလူတွေလမ်းမမထွက်နိုင်အောင်လမ်းကြားထွေတွေမှာစစ်တပ်ဖက်ကအဆောင်တွေချတာကြောင့်ပြည်သူတွေဈေးဝယ်ထွက်ဖို့တော့မထွက်ရအောင်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။အာအလုံးအကျုံသုံးနှိမ့်နေတာမစင်မချင်းဖာစီတာတွေကြောင့်ဆန္ဒပြသူတွေထိခိုက်သေဆုံးနေရပေမဲ့ဆန္ဒပြပွဲတွေလည်းနိုင်ငံအနှံ့ဆက်ပြီးတော့ကြီးထွားလာနေတာပါမြန်မာစစ်တပ်ကအာဏာသိမ်းအုပ်ချုပ်မှုတွေရပ်ဆိုင်သွားအောင်ကြိုးပမ်းတဲ့အနေနဲ့တနိုင်ငံလုံးအလုံးမစင်အလုံးရလှုပ်ရှားမှုကိုဒီကနေ့မတ်လ10ရက်နေ့မှာစလုပ်ကြဖို့မြန်မာနိုင်ငံကအလုံးတမတက်မကနဲ့အဖွဲ့အစည်းပေါင်း18ခုကကြေညာချက်ထုတ်တောင်းဆိုထားပါတယ်စီပွားရေးလုပ်ငန်းတွေဆက်ပြီးတော့လဲပတ်နေမယ်အထွေထွေအလုပ်ရလှုပ်ရှားမှုကြန့်ကြာနေမယ်ဆိုရင်စစ်တပ်အတွက်ပဲအကျိုးရှိမှာဖြစ်တယ်လို့ဒီအချိန်ဟာဒီမိုကရေစီကိုခုခံကာကွယ်ရမယ့်အချိန်ဖြစ်တယ်လို့လည်းတမကတွေကပန်ကြားထားတာပါရန်ကုန်ကအထက်ဆက်ယုံအတော်များများလဲ CDM လှုပ်ရှားမှုမှာပါဝင်လာနေပြီးတော့ဆက်ယုံအများစုကတော့တရုတ်ကုမ္ပဏီပိုင်းတွေဖြစ်ပါတယ်ဆန္ဒပြပြည်သူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နေနေပြီးတော့တက္ကသိုလ်တွေနဲ့ဆေးရုံတွေထဲထိဝင်ပြီးတော့အစကမ်းချတာတွေလုပ်ခဲ့တဲ့နောက်မှာတော့တနင်္ဂနွေလုံးအထွေထွေတပိတ်မောက်ဖို့မဟာမိတ်အလုပ်သမားအဖွဲ့အစည်းတွေကကြေညာချက်ထုတ်ပြီးတော့ဆော်ဩထားတာပါနိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရဲ့အဖွဲ့ AAPP ရဲ့အဆိုအရဖေဗရူလာ၁ရက်နေ့နောက်ပိုင်းစစ်အာဏာဆန့်ကျင်ရေးဆန္ဒပြပွဲအတွင်းတေဆုံးသူ90ကျော်နဲ့အဖမ်းခံရသူ1800ထက်မနည်းရှိနေတာဖြစ်ပါတယ်မြန်မာစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်ဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးနှိမ်နင်းတာဖမ်းဆီးတာတွေရှိနေပေမဲ့ဒီကနေ့မှလည်းမြန်မာနိုင်ငံတော်လမ်းမောက်ထွက်ဆန္ဒပြခဲ့ကြတာပါဒီကနေ့ကြေရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေမှာတော့ထမိန်တွေကိုအလန်းလှုပ်ပြီးတော့ချီတက်တဲ့အမျိုးသမီးစစ်ကြောင်းတွေပေါ်ပေါက်ခဲ့ပါတယ်
ဟုတ်ကျွန်မတို့ကတော့အမြဲတမ်းတော့ဘယ်လိုပြောမလဲဒီနိုင်ငံအရေးဟာအမျိုးသားအမျိုးသမီးအရေးဆိုတာဒါအလုံးရဲ့အရေးဖြစ်တယ်ဒါပေမဲ့ဥပဒေရရောကောင်းဆောင်မှုဆိုရင်လူတွေကအမျိုးသားဝင်ကြတယ်ဒါပေမဲ့ဒီအာဏာသိမ်းပြီးတော့လမ်းပေါ်ရှေ့ထွက်လာတဲ့အမျိုးသမီးတော်တော်များများအကုန်လုံးလည်းတွေ့မှာပေါ့နော်လမ်းပေါ်မှာအမျိုးသမီးတွေဟာတကယ်အခုဒီဟာ black cancer ဆိုတာအမျိုးသမီးတွေနောက်မှနေအခုခုဒီအထဲမှာတော့မှကျွန်မတို့ချင်း struggle လုပ်ရတယ်ပေါ့လေ
အမျိုးသမီးတွေအနေနဲ့ဘယ်နေရာမှာမှလုံခြုံမှုမရတော့တဲ့အတွက်ကိုယ်ထမိန်ကိုယ်ကိုင်ပြီးတော့အခုလိုဆန္ဒထုတ်ပေါ်ရတာဖြစ်တယ်လို့လည်းဆန္ဒပြသူတွေကပြောပါတယ်။မြန်မာစစ်တပ်ဖက်ကတော့ဆန္ဒပြသူတွေကိုတနင်္လာနေ့ကစပြီးတော့ချက်ချင်းပစ်ခတ်နိုင်နေမယ်လို့သတိပေးချက်ထုတ်ပြန်ထားတာပါ။တချိန်တည်းမှာပဲကဘာသဝန်းကရဲစွမ်းတသိရှင်အမျိုးသမီးတွေကိုရွေးချယ်ပြီးတော့အမေရိကန်ကပေးအပ်နေတဲ့အမျိုးသမီးစွမ်းဆောင်ရေးစုပေးအပ်ပွဲကိုတော့အမေရိကန်နိုင်ငံခြားရေးဌာနမှဒီကနေ့ကျင်းပမှာပါ။ ဒီနေ့ကမ္ဘာတမန်ကဆူရသူအမျိုးသမီးတွေထဲမှာတော့မြန်မာနိုင်ငံမှာဖက်ဒရယ်စနစ်တည်ဆောက်ရေးနဲ့တရားမျှတမှုရရှိရေးကြိုးပမ်းသူလည်းဖြစ်2015ခုနှစ်ကပညာရေးပြုတ်ပြင်ပြောင်းလဲဖို့ကြောင်းသားသပိတ်ဦးဆောင်သူတူလည်းဖြစ်တဲ့အမပြပြအောင်ပါဝင်ပါတယ်။ကိုဗစ်ကရောဂါကြောင့်အွန်လိုင်းကနေပဲကျင်းပမဲ့ဆုပေးအပ်ပွဲအခမ်းအနားကိုနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဦးဆောင်ကျင်းပမှာဖြစ်ပြီးသမ္မတကရောဂျီလ်ဘိုင်ဒန်ကမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီဆုကိုအရင်က88မျိုးဆက်နိုင်ငံရေးအကျဉ်းသူဟောင်းလည်းဖြစ်လက်ရှိပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အဖွဲ့ဝင်တဲ့ခိတနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်အမျိုးသမီးတွေအပေါ်အကြံဖတ်မှုမျိုးစုံကနေကကွယ်နိုင်မဲဥပဒေတွေပေါ်ပေါလာဖို့နဲ့ကချင်ပြည်နယ်ထဲမှာစစ်ပွဲတွေရက်စက်ရေးဆောင်ရွက်ခဲ့သူကချင်တိုင်းရင်သူမမေစပယ်ဖြူနဲ့ပဋိပက္ခဒေသကအမျိုးသမီးနဲ့ကလေးငယ်အရေးဆောင်ရွက်ပေးနေတဲ့ကရင်တိုင်းရင်သူနှော်ကညော်ဖော်လို့လည်းရရှိခဲ့ဖူးပါတယ်ကုလသမဂ္ဂရန်ကုန်ရုံးရဲ့နိုင်ငံတကာအမျိုးသမီးများနဲ့ဒီကနေ့ထုတ်ပြန်ချက်တယ်မှာလဲမြန်မာနိုင်ငံသဝန်ကအသက်ကြီးငယ်မရွေးအမျိုးသမီးတွေဟာဒီမိုကရေစီရေးတရားမျှတမှုနဲ့ငြိမ်းချမ်းရေးအတွက်ဥဆောင်တောင်းဆိုနေကြတဲ့နေရာမှာရိုက်နှက်ပြစ်ဒဏ်ခံရတာဖမ်းဆီးခံရတာတွေကြားကဖော်ဝါဒကြီးစိုးမှုနဲ့ထုံတမ်းစီလာတွေကိုတတိရှိရှိစိန်ခေါ်နေကြတယ်လို့ဖော်ပြထားပါတယ်။ဖေဖော်ဝါရီလတရနေ့ကလေးကအာနာသိန်းအုပ်ချုပ်နေတဲ့မြန်မာစစ်တပ်ကရန်ကုန်တင်ငန်းကျွန်းမြို့နယ်ထက်က88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းရုံးကိုဒီကနေ့မတ်လ10ရက်နေ့မှာဝင်ရောက်ရှာဖွေခဲ့တယ်လို့သိရပါတယ်။ဒီကနေ့နေ့လယ်ပိုင်းလောက်မှာစစ်ကားကြီး10စီးအပြင်ကားအသေး9စီးနဲ့ပါရောက်လာတဲ့လုံခြုံရေးတပ်တွေကရုံခန်းတကာတော့တွေကိုရိုက်ချိုးဖျက်ဆီးပြီးတော့မိခံတစ်တာကွန်ပျူတာနဲ့ရုံသုံးပစ္စည်းတွေအပြင်ပကြီကားတွေကိုပါယူသွားတယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းရဲ့ Facebook စာမျက်နှာမှာဒီကနေ့ဖော်ပြထားပါတယ်။ဒါအပြင်ရန်ကုန်မြို့မှာရှိတဲ့မြန်မာနောင်းသတင်းဌာနကိုလည်းဒီကနေ့နေ့လယ်ပိုင်းမှာပဲစစ်ကား5စီးနဲ့ရောက်လာတဲ့လက်နက်ကန်တွေကဝင်းရောက်စီးနှင်ပြီးတော့ဆော်ရွက်စရမ်းတွေတင်ယူသွားပါတယ်။ကိုဗစ်ကာယောဂါကြောင့်ရုံးပိတ်ထားတာဖြစ်တဲ့အတွက်ဖမ်းဆီးခံရသူတွေမရှိပေမဲ့လည်းဖယ်ပစ္စည်းတွေတင်သွားတယ်လို့ဆိုတာမသိရသလိုဘလို့ရည်ရွယ်ချက်နဲ့အခုလိုဝင်းရောက်စီးနှင်ခဲ့တာလဲဆိုတာမသိရဘူးလို့လည်းမြန်မာနောင်းအဖွဲ့ဝင်တစ်ယောက်ကပြောပါတယ်။မြန်မာစစ်တပ်ကိုဆန့်ကျင်ဆန္ဒပြသူတွေအပေါ်အင်အားအလွန်အကျွံသုံးတာအကြမ်းဖက်နေနေတာဖမ်းဆီးတာတွေမလုပ်ဖို့ကုလသမဂ္ဂအပါအဝင်ကမ္ဘာနိုင်ငံအတော်များများကပါဝိုင်းပြီးတော့တိုက်တွန်းနေသလိုသတင်းထောက်တွေအပါအဝင်ဖမ်းဆီးထားသူအလုံးပြန်လွတ်ပေးဖို့တောင်းဆိုထားသလိုစစ်အာဏာသိမ်းမှုမှာအဓိကတာဝန်ရှိတဲ့စစ်ဘော်ချုပ်တွေကိုပြစ်မှတ်ထားတန်ခတ်အရေးယူရတာရှိနေပေမဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့အကြမ်းဖက်နေနေမှုတွေပိုးလို့တောင်ဆိုလာပါသေးတယ်အာနာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာကိုလည်းပြစ်မှတ်ထားလာနေတာမှာဆန္ဒပြကကွယ်မှုတွေကိုလိုက်ပြီးတော့သတင်းယူနေတဲ့သတင်းထောက်တွေလည်းဖန်ဆီးခံရပါတယ်မြန်မာနောင်သတင်းထောက်သူအပါဝင်အသင်းထောက်အတော်များများအဖမ်းခံရတာပါစစ်တပ်ကအာနာသိမ်းပြီးနောက်ပိုင်းသတင်းယူနေချိန်မှာအဖမ်းခံရတဲ့သတင်းထောက်30ထက်မနည်းရှိနေပြီးတော့အဖမ်းခံရသူတချို့ပြန်လွတ်လာတာရှိပေမဲ့မိသားစုနဲ့တောင်တွေ့ခွင့်မရဘဲနဲ့ဆက်ပြီးဖန်ဆီးထိန်းသိမ်းခံရသူတွေလည်းရှိနေတာဖြစ်ပါတယ်
တဲ့ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1545တုံညလိုင်းဒိုမီတာ25 kHz 1780တုံညလိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေမှာလိုင်းနက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တနင်္လာနေ့ညဘက်နိုင်ငံတကာသတင်းတွေကိုဆက်ပြီးနှာစင်ကြရပါမယ်ရှင်တရုတ်နိုင်ငံကတလကြရေချောင်းစစ်စင်ရေးလေ့ကျင့်နေတာဟာအနောက်နိုင်ငံတွေအနေနဲ့အကဲဆက်တဲ့ရေပိုင်နဲ့အရေးမှဝင်ရောက်ထိမ့်ချုပ်နိုင်မှာမဟုတ်တာကိုပြသဖို့နဲ့ရေပိုင်နဲ့အငင်းပွားနေကြတဲ့တခြားအာရှနိုင်ငံတွေအနေနဲ့လည်းအမေရိကန်အကူအညီကိုမျှော်ကိုနေတာမျိုးရှောင်ကျဉ်ချဖို့အင်အားပြတဲ့အနေနဲ့စစ်ရေးလေ့ကျင့်မှုလုပ်ပြနေတာဖြစ်ကြောင်းဒေသတွင်သုံးသပ်သူတွေကပြောပါတယ်မလ၁ရက်ကနေ31ရက်အထိတောင်တရုတ်ပင်လယ်ပြင်တွင်မှစစ်ရေးလေ့ကျင့်ခန်းတွေလုပ်မဲ့အကြောင်းတရုတ်ရေချောင်းဘေးကင်းလုံခြုံရေးဌာနကပြီးခဲ့တဲ့လထဲမှာပဲပြင်ညာခဲ့တာပါစတူယန်ကီလိုမီတာ 3.5 သန်းကျယ်တဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာမနစ်ကစလို့အမေရိကန်စစ်သင်္ဘောတွေဖြတ်တန်းသွားလာမှုခရီးလမ်းကြောင်း10ကြိမ်ပြုတ်လုလာတဲ့အပေါ်မှာတရုတ်ကအခုလိုပုံမှန်မဟုတ်တဲ့စစ်ရေးလေ့ကျင့်မှုတွေနဲ့တုံ့ပြန်လာတာဖြစ်တယ်လို့အကြေကတ်တွေကယူဆပါတယ်တရုတ်အာဏာပိုင်တွေအနေနဲ့ခါတိုင်းထက်ပိုကဲတဲ့အရေးတကြီးစစ်ရေးလေ့ကျင့်မှုတွေလုပ်တာဟာပြင်သစ် UK နဲ့တခြားအနောက်နိုင်ငံမဟာမိတ်တွေကသင်္ဘောတွေဆေလွတ်လိမ့်မယ်လို့ထင်မြင်နေလို့ဖြစ်ကြောင်းလဲသုံးသပ်သူတွေကပြောကြပါဗျ။အနောက်နိုင်ငံအစိုးရတွေအနေနဲ့တောင်တရုတ်ပင်လယ်ပြင်ကိုသူတို့ပိုင်တယ်လို့ပြောနေတာမဟုတ်ပေမဲ့တရုတ်နိုင်ငံကတောင်တရုတ်ပင်လယ်ပြင်ရေပိုင်နက်ကိုတိုးချဲ့လာတဲ့အပေါ်စိုးရိမ်နေကြတာဖြစ်ပါတယ်။ ောင်ကောင်ရွေးကောက်ပွဲစနစ်တွေကိုပြောင်းလဲကျင့်သုံးဖို့တရုတ်ပြည်မှကြီးကစီစဉ်နေတာကြောင့်ရွှေဆိုင်ထားတဲ့လွှတ်တော်ရွေးကောက်ပွဲတွေနောက်ထပ်ပိုးပြီးတော့ကြံ့ကြာနိုင်သေးတဲ့အကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါတယ
် Then we could ensure the stability and prosperity of Hong Kong we could effectively
ကျမတို့ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပြဋ္ဌာန်းထားတဲ့အခြေခံဥပဒေတွေအရသာဟောင်ကောင်ကိုအကျိုးရှိရှိအကာအကွယ်ပေးနိုင်ပါလိမ့်မယ်။နောက်ပြီးတော့ဟောင်ကောင်မှာနက်နက်ရှိုင်းရှိုင်းအမြင့်တွင်နေတဲ့ပြဿနာတွေကိုလည်းဒီနည်းနဲ့သာအကျိုးရှိရှိဖြေရှင်းနိုင်မှာဖြစ်ပြီးဟောင်ကောင်ကိုတာယာဝပြောမှုနဲ့တည်ငြိမ်အေးချမ်းမှုကိုလည်းစောင့်ကြည့်ပေးနိုင်မှာဖြစ်တယ်လို့သူကပြောသွားတာပါ။တရုတ်နိုင်ငံအမျိုးသားပြည်သူ့ကွန်ဂရက် NPC ဟာသူရဲ့နှစ်ပတ်လည်အစည်းအဝေးအတွင်းဟောင်ကောင်ရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာကိုယ်စားလှယ်အရေးအတွက်အပြောင်းလဲလုပ်နိုင်ပွဲရှိပါတယ်။ပြောင်းလဲနိုင်ပွဲရှိတဲ့ကိစ္စတွေထဲမှာဟောင်ကောင်အုပ်ချုပ်ရေးမှုကိုရွေးချယ်တဲ့ဟောင်ကောင်ရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်1200ထဲမှာပြည်မကြီးကိုထောက်ခံသူတွေပိုများလာစေအောင်လုပ်ပေးထားတာလည်းပါဝင်ပါတယ်။ဒီပြောင်းလဲတွေဟာဒီမိုကရေစီရေးလှုပ်ရှားထောက်ခံကြတဲ့အောက်ခြေအဆင့်ခရိုင်ကောင်စီဝင်တွေရဲ့မဲပေးခွင့်ကိုလည်းပယ်ဖျက်လာနိုင်ပါတယ်။ဟောင်ကောင်ရဲ့လွှတ်တော်ရွေးကောက်ပွဲတွေကိုပြီးခဲ့တဲ့စက်တင်ဘာလကကျင်းပဖို့စီစဉ်ထားပေမဲ့ COVID-19 ကပ်ရောဂါကြောင့်ဆိုပြီးအစိုးရကတစ်နှစ်ရွှေ့ဆိုင်ထားခဲ့တာဖြစ်ပါတယ်။ပွန်ဟမ်မင်းကြီးဖရန်စစ်ရဲ့လေးရကြာအီရာခီစဉ်တွင်အတူရှင်တွဲနေထိုင်ရေးဆိုတဲ့ဇာကားနဲ့အညီခရစ်ယာန်နဲ့မွတ်စလင်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။တနင်္လာနေ့မှာပြန်လည်ထွက်ခွာသွားတဲ့ပွန်ဟမ်မင်းကိုဘက်တက်လေးစိတ်မှလိုက်ပါနှုတ်ဆက်သူတွေနဲ့အီရတ်သမတဘာဟန်ရှာလီလည်းပါဝင်ပါတယ်။ပုပ်ဖရန်စစ်ဟာအန်ယက်စစ်သွေးကြတွေဝင်ရောက်ဖြက်စီးခဲ့တဲ့ခရီးယံဘာသာဝင်တွေရဲ့မြို့ဟောင်းဖြစ်တဲ့ကွာရာကိုစ်ကိုလည်းသွားရောက်ပါတယ်။အဲဒီမှာဒေသခံတိုင်ဝိုင်းနဲ့ဖခင်เจ้าမှာတွေ့ဆုံပါတယ်။တနင်္ဂနွေနေ့ကတော့အဗေးမြို့ဖရန်ဆိုဟာရီရီအာဂဇာယွန်တွင်လေဟာဖြင့်လူမှုဝတ်ပြုစုတောင်းပွဲကိုကျင်းပခဲ့ပါတယ်။ COVID-19 ကာယရောဂါဆိုင်ရာကန့်သတ်ချက်တွေအရလူ1000သာတက်ရောက်ခွင့်ရှိတဲ့အတွက်အခုလိုကျင်းပခဲ့ရတာပါ။စနေနေ့တော့ကတော့အသက်84နှစ်အရွယ်ပုရဟန်မင်းကြီးဟာ90အရွယ်အစ္စလမ်ဘာသာရေးခေါင်းဆောင်အယာတိုလာအလီအယ်စစ်တန်နီကိုနာဂျက်မှာရှိတဲ့အိမ်မှာသွားရောက်တွေ့ဆုံပါတယ်။စစ်တန်နီဟာရှီးယားအစ္စလမ်တွေရဲ့အရေးပါဆုံးခေါင်းဆောင်တစ်ဦးဖြစ်ပြီးအီရန်ပေါ်မှာလည်းအကြီးအကျယ်အော်စာလွှမ်းမိုးထားနိုင်တဲ့သူပါ။ဗြိတိန်နိုင်ငံဟာဒီနှစ်တနင်္လာနေ့မှာကျောင်းတွေပြန်ဖွင့်လိုက်ပါပြီ။ဒါဟာအော်တိုဘာလကစပြီးကိုရိုနာဗိုင်းရပ်စ်ကြောင့်သိဆုံးမှုနှုန်းအနည်းဆုံးကျဆင်းသွားတာကြောင့်ဖြစ်ပါတယ်။ဗီယက်နမ်ကတော့ကျန်းမာရေးလုပ်ငန်းတွေကိုရှေ့တန်းကဆောင်ရွက်နေသူတွေပထမဆုံးကာကွယ်ဆေးထိုးပေးခြင်းနဲ့ဆေးထိုးလုပ်ငန်းအစီအစဉ်ကိုဒီနေ့တနင်္လာနေ့မှာစတင်ပါတယ်။ဂျပန်နိုင်ငံမှာတော့ကာကွယ်ဆေးရောဆေးထိုးအတွေပါမလုံလောက်တဲ့အတွက်အစီအစဉ်တွေနှေးကွေးနေပါတယ်။သတင်းသုံးပတ်အတွင်းရှေ့တန်းကလှုပ်လှုပ်နေကြတဲ့ဆေးဝင်တန်း 46,500 လောက်ကိုပဲထိုးပေးနိုင်ပါတယ်။ဂျပန်ဝန်ကြီးချုပ်ယိုရှိဟီရီရှူဂါကတော့ဇူလိုင်လမှာကျင်းပမဲ့နွေရာသီအိုလံပစ်အားကစားပွဲချိန်မှာဂျပန်ပြည်သူအားလုံးကာကွယ်ဆေးထိုးပြီးဖြစ်ဖို့ဆေးအလုံလောက်ရရပါစေမယ်လို့ကြေပေးထားတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြပါရယ်။ဥရောပသမဂ္ဂကတော့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ရုရှားရဲ့ COVID ကာကွယ်ဆေး Sputnik V ကိုအတည်ပြုချက်ရအောင်မစစ်ဆေးရသေးတာကြောင့်မဝယ်ကြဖို့တတိပေးပါရယ်။ John Hopkins ကိုရိုနာဗိုင်းရပ်စ်သတင်းထုတ်ပြန်ရေးဌာနကကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်အတည်ပြုလူနာစုစုပေါင်း118သန်းနီးပါးရှိလာပြီလို့စီးရင်ထုတ်ပြန်ပါတယ
်ထိတ်တန့်ရသတင်းတွေကိုနန်းလောင်နဲ့မက်ခွာညိုတို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့မတ်လ၈ရက်တင်းနှလာလေးညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမြန်မာနိုင်ငံမှာသတင်းလုပ်ငန်းလုပ်ကိုင်နေကြတဲ့ 7 Days TVB မြန်မာနောင်းမြစည်းမနဲ့ခေတ်သစ်မီဒီယာတို့ကိုလုပ်ငန်းလုပ်ခွင့်ရပ်ဆိုင်းလိုက်တယ်လို့ပြန်ကြားရေးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရသတင်းမှမကြခင်ကပဲကြေညာသွားပါတယ်
။ပြန်ကြားရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးအားအခွင့်အာဏာကိုလွှတ်အပ်ကျင့်သုံးခွင့်အနှင်းခဲ့ကြောင်းတို့ဖြစ်ရင်ပြန်ကြားရေးဝန်ကြီးဌာနသည်ရခိုင်ကထုတ်ဝေခွင့်ပြုပေးခဲ့သောမြစည်းမ TVB ခေတ်သစ်မီဒီယာမြန်မာနောင်းရဲ့7 Day သတင်းဌာနတို့ရဲ့ထုတ်ဝေခြင်းလုပ်ငန်းတီးကိုဒီကနေ့မှစပြီးပိတ်သိမ်းလိုက်ကြောင်းအဲ့ဒီသတင်းဌာနများသည်မီဒီယာအမျိုးအစားတစ်ခုခုကိုအသုံးပြုရဖြစ်စေနည်းပညာတရားရပ်ကိုအသုံးပြုရဖြစ်စေရေးသားထုတ်ဝေဖော်ပြခြင်းမပြုရကျင်းညာအပါကြောင်းဖော်ပြထားတယ်လို့သတင်းရရှိပါတယ်ရှင
်ဒါကတော့သတင်းမီဒီယာလုပ်ငန်း၅ခုရဲ့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်တဲ့အကြောင်းမကြခင်ကကြေညာခဲ့တာဖြစ်ပါတယ်အခုကျမတို့အတန်းလွှင့်နေချိန်မှာတော့ရန်ကုန်မြို့စမ်းချောင်းမြို့နယ်တွေကနေရာတချို့မှာလုံခြုံရေးတွေကလမ်းတွေပိတ်ဆို့ထားတာကြောင့်ဒေသခံတွေနဲ့အနီးအနားမြို့နယ်တွေကပြည်သူတွေကလမ်းတွေပြန်ဖွင့်ပေးဖို့တောင်းဆိုနေကြပါတယ် မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဆန့်ကျင်တဲ့အကြမ်းမဖက်အာဏာဖီဆန်ရေး CDM နှုတ်ရှားဆန္ဒပြမှုတွေကတော့ဆက်ပြီးတော့လုံနေကြပါတယ်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့ပုဂ္ဂလိကဘဏ်ကွဲတွေကိုဒီနေ့မတ်လ၈ရက်နေ့ကစပြီးတော့ပြန်ဖွင့်ဖို့နိုင်ငံတော်ဗဟိုဘဏ်ကအကြောင်းကြားထားပြီးမြဲဒီနေ့ပုဂ္ဂလိကဘဏ်တွေအလုံးဆက်ပြီးတော့ပိတ်ထားပါတယ်။ဝန်ထမ်းတွေ CDM နှုတ်ရှားမှုမှာပါဝင်နေကြတာသွားရေးလာရေးအခက်အခဲရှိနေတာနဲ့လုံခြုံရေးအခြေအနေတွေကြောင့်ဘဏ်တွေပြန်ဖွင့်ဖို့အခက်အခဲရှိနေတယ်လို့ဘဏ်လုပ်ငန်းလုံနေကြသူတွေကပြောပါတယ်။ဆရာဝန်နဲ့ဆေးဝန်ထမ်းတွေ၊ engineer တွေ၊လျှက်ဆေးဝန်ထမ်းတွေ CDM မှာပါဝင်နေကြတဲ့အတွက်လုပ်ငန်းတွေမလဲပတ်နိုင်သေးသေးပါဘူး။ပုဂ္ဂလိကကပိုင်ဆက်ယုံအလုပ်ယုံတွေမှာလည်းဝန်ထမ်းတွေ CDM လုံနေကြတာမို့လုပ်ငန်းတွေရပ်နေကြပါတယ်။အခုလိုအခြေအနေမှာပဲ CDM နှုတ်ရှားမှုကိုဆက်ပြီးတော့လုပ်သွားမယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကခန့်အပ်ထားတဲ့ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးကပြောကြားလိုက်ပါတယ်
။ CDM တကားကျွန်တော်ပြိမ့်မယ်လို့ပြောရတယ်။ဘယ်တော့မှမပြိတော့ပါဘူး။အမြဲဖွင့်ထားပါမယ်။ဝင်ညင်တဲ့သူအမှန်တရားဘက်ကိုမြင်လာတဲ့သူတွေအတွက်တကားကိုအမြဲတမ်းဖွင့်ထားပါ။မတိသားစူးဝါပြီးမျက်စိမှိတ်ပြီးတော့အတ္တမနဲ့မတရားမှုကိုသိရနဲ့မကောင်းမှုကိုသိရနဲ့ထောက်ပံ့နေတဲ့သူတွေ CDM မလုပ်တဲ့သူတွေကိုတော့ဖယ်ကျင်ထားမှာပဲဖြစ်ပါတယ်
။ရုံးမတဲ့အာနာဖေးဆန်မှုမှာရဲတွေစစ်သားတွေတန်တမန်တွေပို့ပြီးပါဝင်လာနေတယ်လို့ဒေါက်တာဇော်ဝေဆိုးကသူ့ရဲ့ Facebook လူမှုကွန်ရက်ပေါ်မှာတင်ထားတဲ့အတန်းဖိုင်ထဲမှာပြောထားတာပါ။ဆေးရုံတွေ၊ကျောင်းတွေတဲကိုစစ်တပ်တွေဝင်လေဝန်ထမ်းတွေ CDM နှုတ်ရှားမှုမှာပါဝင်လေဖြစ်တယ်လို့သူကပြောပါတယ်။CDM နှုတ်ရှားမှုမှာလောလောဆယ်ပါဝင်ဖို့အခက်အခဲရှိနေကြသူတွေပါဝင်လာနိုင်အောင်လို့ဆက်ပြီးတော့ဒီနှုတ်ရှားမှုကိုလှုပ်သွားမှာဖြစ်တယ်လို့နောက်အတန်းဖိုင်တစ်ခုမှာထပ်ပြီးရှင်းပြထားပြီးတော့ CDM မှာပါဝင်နေတဲ့ဝန်ထမ်းတွေကိုလည်းကျေးဇူးတင်ကြောင်းဂုဏ်ပြုကြောင်းပြောကြားထားပါတယ်။ဆရာနာရှင်စနစ်ကိုစန့်ကျင်ကန့်ကွက်ဆန္ဒပြနေကြတဲ့ပြည်သူတွေအနေနဲ့လည်းထိတ်တိုက်မတွေ့ဘဲငြိမ်းချမ်းစွာဆန္ဒပြဖို့အတွက်ဒေါက်တာဇော်ဝေဆိုးကတိုက်တွန်းပါတယ်
။ပြည်သူအပေါင်းတို့နဲ့ generation ဆက်အပေါင်းတို့ခင်ဗျာအားလုံးလေမာပါနတ်စွာနဲ့ရှောင်ကျင်ပြီးတော့ငြင်းချမ်းစွာဆန္ဒပြကြပါထိတ်တိုက်မတွေ့ပါနဲ့သူတို့ဟာသူတို့ထားလိုက်ပါသူတို့ဘာမှဖြစ်မှာမဟုတ်တော့ပါအထီးအခိုက်မခံပါနဲ့
ဆရာနာရှင်စန့်ကျင်ရင်ဆန္ဒပြဝဲရဲအတွင်းလုံခြုံရေးတွေလက်ချက်ကြောင့်တည်ဆုံသွားသူအတွက်ဝမ်းနည်းဂုဏ်ပြုတဲ့အထိတ်မှတ်ကာလကိုလည်းမတ်လ12ရက်နေ့ကနေပြီးတော့ဧပြီလ17ရက်နေ့အထိတလသတ်မှတ်တယ်လို့ CRPH ဖွဲ့စည်းထားတဲ့အစိုးရဝန်ကြီးအဖွဲ့ဝင်ဒေါက်တာဇော်ဝေဆိုးကပြောပါတယ်နေပြည်တော်မှာတနက်တရနဲ့ပထမဆုံးဒီမတ်မြတ်တွက်ခိုင်တည်ဆုံခဲ့တဲ့ February 12ရက်နေ့ကိုအမှတ်ရတဲ့အနေနဲ့12ရက်နေ့ကစပြီးတော့သတ်မှတ်တယ်လို့ပြောပါတယ်တလတာကာလအတွင်းမှာတည်ဆုံသွားခဲ့ကြသူတွေအတွက်ဒီအလန်တိုင်းတဝဲလွှင့်တာဝန်ထမ်းချင်းအထိတ်အမှတ်အခမ်းအနားတွေဆူတောင်းပွဲတွေကုသိုလ်ကောင်းမှုတွေလုပ်တာအပြင်အထိတ်အမှတ်ကျောက်စာတိုင်းတွေစိုက်ထုတ်မယ်လို့ဒေါက်တာဇော်ဝေဆိုးကပြောပါတယ်ရှင်February 1ရက်နေ့ကတမရော်ကာကွယ်ရေးဦးစီးချုပ်ကအာနာသိန်းယူအုပ်ချုပ်နေတဲ့အပေါ်ကန့်ခွက်ဆန္ဒပြမှုတွေလည်းမြို့အနှံ့မှာဆက်ပြီးတော့လုံနေကြသလိုလုံခြုံရေးတပ်ဖွဲ့တွေကလည်းပြစ်ခတ်ဖြိုခွဲမှုတွေကိုဆက်လုပ်နေပါတယ်ဒီနေ့မတ်လ၈ရက်နေ့မနက်ပိုင်းတုန်းကဒီမြကြီးနားမြို့အောင်နှန်းရက်ွက်ကဆန္ဒပြနေသူတွေကိုလက်နက်ကင်လုံခြုံရေးတွေအင်အားသုံးပစ်ခတ်ဖြိုခွဲနေတဲ့အတန်းတွေဖြစ်ပါတယ်ဒီပစ်ခတ်မှုမှာအသက်23နှစ်အရွယ်မောင်ဖိုးလုံးခေါ်ကိုစင်မင်းထက်နဲ့အသက်62နှစ်အရွယ်ဦးကိုကိုလေးခေါ်ဦးချိုတားတို့ကောင်းမှတနက်ဒဏ်ရာရီနဲ့တေဆုံးခဲ့ကြပါတယ်ဒဏ်ရာရသူ9ယောက်ထက်မနည်းလဲရှိခဲ့ပါတယ်အစ္စလမ်ဘာသာဝင်ဖြစ်တဲ့ဦးကိုကိုလေးခေါ်ဦးချိုတားကိုတော့ဒီနေ့ညနေပိုင်းမှာပဲအတုပအခမ်းအနားလုပ်ခဲ့တာမှတော်တော်များများလိုက်ပါပို့ဆောင်နှုတ်ဆက်ကြပါတယ်ဖျားပုံမျိုးမှလည်းဒီဆန္ဒပြသူတွေကိုဒီကနေ့ဖြစ်ခတ်နိုင်နေမှုကြောင့်တယောက်တည်ဆုံးခဲ့ပါတယ်ဖျားပုံမျိုးမှပြစ်ခတ်မှုအတွင်းအသက်30ဆွယ်အရွယ်ကိုတီဟာဦးတနတ်ဒံရနဲ့တည်ဆုံးခဲ့တယ်လို့9ယောက်အနည်းဆုံးဒဏ်ရာရခဲ့ကြပါတယ်အခုလိုမျိုးဆန္ဒပြသူတွေအပေါ်ပြစ်ခတ်နှိမ်နင်းသလိုဆေးအာဏာသိမ်းမှုဆန့်ကျင်လှုပ်ရှားမှုမှာပါဝင်တဲ့ရုံးခန်းတွေကိုလည်းလုံခြုံရေးတွေကဝင်ရောက်ဖျက်ဆီးအကြမ်းဖက်တာတွေလုပ်ခဲ့ပါတယ်။လျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနလက်အောက်ကဒီရန်ကုန်လျှက်စစ်ဓာတ်အားပေးရေးကော်ပိုရေးရှင်း YESC မှာတာဝန်ထမ်းနေကြတဲ့ဝန်ထမ်းထောင်ကျော်က CDM လှုပ်ရှားမှုမှာပါဝင်ပြီးတော့ဖြည့်သူရွေးကောက်ခံအစိုးရပြန်တက်လာမှာအလုပ်ပြန်လုပ်မယ်လို့ဒီနေ့မတ်လ၈ရက်နေ့နေ့စွဲနဲ့အကြေညာချက်ထုတ်ပြန်ပါတယ်။ပြည်သူဝန်ထမ်းအလုပ်ကနှုတ်ထွက်တာမဟုတ်တယ်လို့ပြည်သူအများရဲ့ဆန္ဒကိုလေးစားတဲ့အနေနဲ့ငြင်းချမ်းစွာဆန္ဒထုတ်ဖော်တာဖြစ်တယ်လို့ YESC ထုတ်ပြန်ချက်မှာရေးထားပါတယ်။အဲ့ဒီကြေညာချက်ထွက်လာခဲ့ပြီးနောက်ပိုင်းမှာပဲဒီရန်ကုန်တိုင်းမင်္ဂလာတောင်ညွတ်မြို့နယ်က လျှက်စစ်မန်နေဂျာရုံးထဲကိုရဲတွေအတွင်းဝင်ရောက်ပြီးတော့ဝန်ထမ်းတွေကိုထိုးချိတ်ပစ္စည်းတွေလုယူသွားတယ်လို့ရန်ကုန်မြို့နယ် YESC ကထုတ်ပြန်ပါတယ်။ရန်ကုန်လျှက်စစ်တပ်အားပေးရေးကော်ပိုရေးရှင်း YESC မှာတာဝန်ထမ်းနေတဲ့ဝန်ထမ်း 2,000 လောက်ရှိတယ်လို့သိရပါတယ်။အခုလိုမျိုးမင်္ဂလာတောင်ညွန့်လျှက်စစ်ရုံးကိုဝင်ရောက်ဖျက်ဆီးသလိုရန်ကုန်မြို့ဗပေးတမ်းမြို့နယ်ထဲမှာရှိတဲ့မြန်မာနောင်သတင်းဌာနကိုလည်းရဲနဲ့စစ်တပ်အင်အားရာခနဲ့ဝင်ရောက်ရှာဖွေပြီးတော့ကွန်ပျူတာတွေစာရွက်စာတမ်းတွေယူသွားခဲ့ပါတယ်။တင်ကန်းကျွန်းမြို့နယ်ထဲမှာရှိတဲ့88မျိုးဆက်ငင်းချင်းရင်းနဲ့ပွင်လင်းလူအဖွဲ့အစည်းရုံးခန်းကိုလည်းဒီကနေ့စစ်တပ်ကဝင်ရောက်ရှာဖွေပြီးတော့မိခင်တက်တာကွန်ပျူတာနဲ့ရုံးအုံဆောင်ပစ္စည်းတွေယူသွားတယ်လို့88မျိုးဆက်တွေကပြောပါတယ်။တခါဒီဘိုးတထောင်မြို့နယ်46လမ်းထိပ်ကလက်ဖက်ရည်တစ်ခုကိုလည်းရဲတွေဝင်ရောက်ဖျက်ဆီးပြီးတော့စိုက်မှာစားတောက်နေသူ10ယောက်လောက်ကိုဖမ်းဆီးခေါ်သွားပါတယ်။ရန်ကုန်မန္တလေးမုံရွာစားတဲ့မျိုးကြီးတွေကဆေးရုံတွေတက္ကသိုလ်တွေထဲမှာလည်းစစ်တပ်တွေကဝင်ရောက်တပ်ဆွဲထားကြပါတယ်။စစ်တပ်နဲ့ရဲတွေကအခုလိုမျိုးအရသာပြည်သူတွေအပေါ်အင်အားသုံးနှိမ်နှင်းဖမ်းဆီးမှုတွေလုပ်နေပေမဲ့ပြည်သူတွေကတော့ဆရာနာရှင်စနစ်ဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုနိုင်ငံအနှံ့မှာဆက်ပြီးလုပ်နေကြပါတယ်။ဒီကနေ့ကြရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိပ်အမှတ်ဖြစ်တဲ့မြန်မာနိုင်ငံကအမျိုးသမီးတွေထမိန်အလံနှွင့်ဆန္ဒပြခဲ့ကြသလိုအမျိုးသားတချို့ကလည်းထမိန်ခေါင်းပေါင်းပြီးတော့ထောက်ခံမှုပြသခဲ့ကြပါတယ်
။ဒီနေ့ဒီချိန်ထိကျွန်တော်ဟာဒီလိုလူတယောက်ဖြစ်လာတယ်ဆိုတာဒီထမိန်ရဲ့ကျေးဇူးတွေဒီထမိန်ရဲ့ကျွန်တော်ဘဝမှာပါဝင်ပတ်သက်မှုတွေအများကြီးရှိတယ်။ဒါကြောင့်မို့ဒီနေ့ထမိန်ကိုတဲ့အမျိုးသမီးအားလုံးကိုကျွန်တော်လက်ခုပ်တီးပြီးတော့ကူညီပေးရအောင
်။ရန်ကုန်မြို့ကနိုင်ငံတကာအမျိုးသမီးများနေ့အထိပ်အမှတ်ထမိန်အလံလွှင့်ဆန္ဒပြသူတယောက်ပြောခဲ့တာဖြစ်ပါတယ်။ American ပြည်ထောင်စုနိုင်ငံခြားရေးဌာနကပေးတဲ့2022ခုနှစ်အတွက်အမျိုးသမီးတရေကောင်းများစုကိုမြန်မာနိုင်ငံကတိုင်းရင်းသားလူငယ်တွေဘာသာရေးအဖွဲ့တွေကြားမှတင်မြှတ်မှုရရှိအောင်ဆောင်ရွက်နေတဲ့ Wings Institute for Reconciliation အဖွဲ့တည်ထောင်သူတယောက်ဖြစ်တဲ့မဖြူဖြူအောင်ရရှိထားပါတယ်။စုပေးပွဲအခမ်းအနားကိုမကြာခင်အချိန်မှာ online ကနေကျင်းပမှာဖြစ်ပါတယ်။ဒီအခမ်းအနားကိုတော့ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကဦးဆောင်ကျင်းပမှာဖြစ်ပြီးတော့သမ္မတကတော့ Dr. Jill Biden ကအထူးမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။တချိန်တည်းမှာပဲဩစတြေးလျနိုင်ငံကမြန်မာတပ်မတော်ကိုအကူအညီပေးနေတဲ့အစီအစဉ်တွေကိုရပ်လိုက်ကြောင်းကြေညာခဲ့ပါတယ်
We have reviewed our military engagement and I announced yesterday that those activities would be suspended. We've also reviewed our development assistance.
မြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံရေးကိုပြန်လည်သုံးသပ်ခဲ့ပြီးတော့ပူးပေါင်းဆောင်ရွက်မှုအားလုံးရပ်ဆိုင်လိုက်ကြောင်းတင်းငွေတွေကထုတ်ပြန်ကြေညာခဲ့တယ်လို့ဩစတြေးလျနိုင်ငံသားဝင်ကြီး Marie Spain ကပြောကြားခဲ့တာပါ။မြန်မာနိုင်ငံကိုပေးနေတဲ့ဖွံ့ဖြိုးရေးအထောက်အပံ့တွေကိုလည်းပြန်လည်သုံးသပ်နေပါတယ်။ဒါပေမဲ့အာဆီယံအဖွဲ့ထဲမှာအဆင်းရဲဆုံးနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံကပြည်သူတွေထိခိုက်မှာမျိုးကိုတော့ဩစတြေးလျနိုင်ငံကလုံးမမဟုတ်ဘူးလို့ဩစတြေးလျနိုင်ငံသားဝင်ကြီးကပြောပါတယ်။ပြီးခဲ့တဲ့9နှစ်အတွင်းမှာဒီမြန်မာစစ်တပ်ကိုဩစတြေးလျကတိုက်ခိုက်ရေးမဟုတ်တဲ့သင်တန်းတွေစစ်အင်္ဂလိပ်စာသင်တန်းတွေကိုပေးခဲ့ပါတယ်။အဲ့ဒီသင်တန်းကို American Dollar တသန်းကျော်သုံးဆွဲခဲ့တယ်လို့တနင်္ဂနွေနေ့တုန်းကထုတ်ပြန်ကြမှာပြောထားပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ဩစတြေးလျလူမျိုးစီးပွားရေးပါမောက္ခရှွန်တန်နိုသမရဦးဝေးမြင့်နိုင်ငံတော်တာဝန်ခံဒေါအောင်ဆန်းစုကြည်တို့အပါအဝင်တရားလက်လွတ်ဖမ်းဆီးခံထားရသူတွေလွတ်မြောက်ရေးအတွက်တခြားနိုင်ငံတွေနဲ့ဆွေးနွေးဆောင်ရွက်နေတယ်လို့လည်းဩစတြေးလျနိုင်ငံသားဝင်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်ရှင်။ VOA မြန်မာပိုင်းကနေမတ်လ၈ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။စောစောကပြောခဲ့သလိုစစ်တပ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံအနှံ့အပြားမျိုးတွေမှာဆက်ရှိနေသလိုအင်အားသုံးဖြိုခွဲမှုတွေလည်းရှိနေပါတယ်။ကချင်ပြည်နယ်မြကြီးနားမြို့နယ်အေယာဝတီတိုင်းဒေသကြီးဖြာပုံမြို့နယ်တွေကဆန္ဒပြပွဲတွေအပေါ်ပြစ်ခတ်နှိမ်နင်းမှုတွေအတွင်းတိုက်ဆုံမှုတွေရှိသလိုထိခိုက်ဒဏ်ရာရသူတွေလည်းဆယ်ကနန်းရှိခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုတက်နိုင်ကတင်ပြပါမယ်ရှင်
။အယသဆူရကိုဖိရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေလည်းနိုင်ငံနဲ့ကြီးထွားလာနေပြီးတိုက်ဆုံဒဏ်ရာရတာတွေလည်းတိုးလာနေပါတယ်။ဒီကနေ့နေ့လယ်ပိုင်းကလည်းကချင်ပြည်နယ်မြကြီးနားမြို့မှာအာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုလက်နက်ကင်တွေကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်နှစ်ဦးပြေးရှင်းပြီးတည်ဆုံပြီး၅ဦးဒဏ်ရာရရှိခဲ့တယ်လို့ကချင်ပြည်နယ်ကငင်းချမ်းရေးကျိုးဆောင်အဖွဲ့ PCG တာဝန်ရှိသူဦးလမိုင်ကွန်ကြာကပြောပါတယ်
။အခုအဲ့ဒါတော့ကျွန်တော်လောလောဆယ်သိရတာတော့အမှ၄ယောက်တော့ခေါင်းထိပ်မှဒီမှ၄ယောက်တည်သွားတာအမျိုးသား၄ယောက်ပေါ့။အဲနောက်ပြီးကအမှလူတိချင်းတစ်ယောက်ကဒေဗက်လက်မောင်းမှဟိုချီစီသွားတာတည်းရောက်နောက်ပြီးနောက်ယောက်ျားတည်းရောက်တော့ဒီညာဘက်ပခုံးကနေပြီးမှယင်ဘက်ပေါ်လေးနဲ့ထောက်ဆက်သွားတာအဲ့တည်းရောက်နောက်တည်းရောက်တော့6တော့ကျိုးရတယ်တည်းရောက်ဟော6တော့ကြည့်တာတည်းရောက်နောက်ပြီးနေရတော့ဘိုက်ထဲမှာစီစံဝင်နေတယ်ပြောရအခုကခွဲစိတ်ပါညာလုံးနေကြတယ်ဆရာ
ဒါအပြင် AOD တိုင်းဒေတာကြီးဖြာပုံမျိုးနေမှာလဲအာနာရှင်စန့်ကျင်လှုပ်ရှားသူတွေကိုအာနာပိုင်တွေဖက်ကတနက်နေ့ပြစ်ခတ်ခဲ့တာကြောင့်တဦးတည်ဆုံးပြီး3ဦးဒဏ်ရာရရှိတော့တယ်လို့စန္ဒပြလှုပ်ရှားမှုမှာကိုယ်တိုင်ပါဝင်သူတဦးကပြောပါတယ်
အဲ့အတံပေါ်ကိုကြားနေပြီးတော့တိုင်းတိုင်းဆိုတဲ့အတံလာချက်ထွက်လာတယ်။ကျွန်တော်တို့ရောပါကြီးဖြစ်တဲ့အတံကတိုင်းရုံမထွက်ဘူး။ကြောက်တဲ့အထောက်တဲ့အတံပဲဖြစ်တာ။ဒါပေမဲ့ကကြီးစနစ်ဖြစ်သွားတာ။လေးအောင်ကြည့်ပါလေ။ တူကအဲ့မှာလည်းတိုက်ကိုမှန်ပြီးတော့ကုစီဟာဆိုတာငွေချချဆုံးသွားပါတယ်ကိုပါကြီးဆိုတာကကုရန်ကုန်းခေါ်ကြတယ်လို့ပြောပါတယ်အဲ့မှာချောင်းမှန်သွားတဲ့အတော်ကြီးတယောက်လည်းပါပါတယ်ဟောအဲ့ဒီကုစီဟာကိုတက်ဆွဲတဲ့ငွေတယောက်ကြီးစက်တယောက်လည်းအခုံးကိုမှန်သွားတာနောက်ဆုံးကျွန်တော်တို့ကအဲ့အနေပြီးတော့တက်ပြန်ဆုတ်လိုက်တယ်ကိုကျွန်တော်တို့ခေါ်လိုက်ပါတယ်
အနာသိမ့်ပြီးနောက်ပိုင်းနေပြည်တော်တောင်ကြီးပဲခူးစားတဲ့တိုင်းနယ်ပြည်နယ်တွေမှာလည်းဒီကနေ့ထိနေမျိုးစုံနဲ့အာဏာရှင်ဆိုင်ကျင်လှုပ်ရှားတာတွေရှိနေပြီ။အာဏာပိုင်တွေဘက်ကလည်းစံတပ်ပြသူတွေကိုအင်အားသုံးဖြိုခွင်းတာတွေနဲ့ပြစ်ခတ်တာတွေလည်းရှိနေတာပါ။မန္တလေးမြို့အတွင်းမှာလည်းဒီကနေ့နေ့လယ်ပိုင်းလောက်ကလမ်းပေါ်မှာဆန်ကင်နေတော့နေသူတွေကိုစေကားတစီကနောက်ကနေတိုက်လိုက်တာကြောင့်အမျိုးသမီး၃ဦးဒဏ်ရာရှိခဲ့တာပါ။ဒဏ်ရာရှိတော့တဲ့သူတွေထဲမှာအသက်၂၂နှစ်အရွယ်မျိုးသမီး2ဦးပါဝင်ပြီးဒဏ်ရာပြင်းထန်တယ်လို့လည်းသူ့ရဲ့ဆွေမျိုးတို့ကပြောပါတယ်။
ဟုတ်ကဲ့ကိုကြီးကျွန်တော်တရားလောက်ကတော့ကိုတို့ကလမ်းကိုကိုဒီတိုင်းပဲပေါ့နော်ရိုးရိုးတန်းတန်းမောင်းလာတဲ့လူတွေပဲနော်အဲ့ဒါဆိုအနောက်ကနေပြီးတော့စစ်ကားနဲ့တချိန်လုံးလိုက်တိုက်တယ်ပြောတယ်ကိုတချို့ကတော့꿰ပြီးတော့꿰လို့အချိန်ရတဲ့လူကြတော့ရတာပေါ့နော်တို့ကဆိုင်ကတော့၃ယောက်ကြည့်လာတယ်ပြောတယ်ကြာတို့ကကိုဒီဟိုပေါ့စစ်ကားပေါ်နေကိုဆင်းပြီးတော့တို့ကရိုက်သေးတာလေတိုက်ပြီးရတော့မှကိုကြီးဒီအချိန်နေကတော့သူကကိုကြီးဦးကောင်းနောက်ဆက်ကိုကြည့်ထားတယ်လမောင်းရိုးကျိုးထားတယ်အခုတတိတော်ပြန်ရပြီလက်ကအခုခွဲဆက်ရမယ့်အခြေအနေရှိပါတယ်ကသူကစတိချောင်းထည့်ရမယ်တဲ့တမန်ကတော့ရိုက်ထားတော့အပြေမထွက်သေးလို့ကိုဟုတ်ကဲ့ဗျာဒဏ်ရာ၃ယောက်စလုံးရတယ်ပြောတယ်ကိုကျွန်တော်၂ယောက်အခြေအနေကတော့ကျွန်တော်လည်းမသိလိုက်သေးဘူးဗျာ
ဆန္ဒပြသူတွေရဲ့ခွင့်ရေးကိုလေးစားဖို့အင်အားသုံးနိုင်နေတာတွေမလုပ်ဖို့ကုလသမဂ္ဂပါဝင်နိုင်ငံတကာတန်ဝန်ကတတိပိနေရှိမှာပဲနိုင်နေမှုတွေနဲ့ဖန်ဆီးမှုတွေဆက်လက်လှုံ့ဆော်နေတာပါအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားသူတွေကိုအာဏာပိုင်တွေဘက်ကပြစ်ခတ်ခဲ့တာကြောင့်တည်ဆုံးသွားသူ60နီးပါးရှိနေတယ်လို့မြန်မာနိုင်ငံနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့ကိုတက်နိုင်ဖြစ်ပါရဲ့ရှင်။ရရသားဆွေရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့တပ်မတော်ကိုကာကွယ်ရေးဦးစီးချုပ်ဦးဆောင်အာနာတည့်ရုပ်အုပ်ချုပ်နေတာရက်40နီးပါးရှိလာပြီမဲ့ဒါကိုစန့်ကျင်ဆန္ဒပြမှုတွေကတော့အရှိန်ရော့မသွားပါဘူး။ရန်ကုန်မြို့မှာဆိုရင်လည်းအကြမ်းဖက်ဖြိုခွင်းမှုတွေရှိနေတဲ့ကြားကပဲဖြည်သူတွေလမ်းပေါ်ထွက်ဆန္ဒပြနေကြပါတယ်။ရန်ကုန်မြို့အခြေအနေကိုတော့ VOA သတင်းတောက်မတ်မီခပြောပြပါလိမ့်မယ်ရှင်
။ဒီကနေ့မနက်ပိုင်းတပိတ်တွေမစခင်မြောက်ကလာမြောက်တကုံအင်းစိန်ပေါတော်ဝရွာမကြောင်လန်စံကြောင်တာဂီတာနဲ့မြို့ရဲဘက်မှာတပိတ်မစခင်ဖြိုခွဲခဲ့တာတွေရှိခဲ့ပါတယ်ဆန္ဒဘက်ကဆန္ဒပြသူတွေကိုလက်နက်ကင်တွေဘက်ကဖြိုခွင်းပြီးတဲ့နောက်ဗဟိုလန်ကျွန်းတော်လန်တောက်လျှောက်ဆင်းလာပြီးအတန်ဘုံ၃ကဖြိုခွဲခဲ့တာတွေရှိခဲ့ပါတယ်ဗဟိုလန်နဲ့ကျွန်းတော်လန်ဘက်မှာပစ်ပေါက်လို့လူတယောက်ရဘာကြီးထိမှန်တာအဖမ်းခံရတာတွေလည်းရှိခဲ့ပါတယ်လူတွေလမ်းမထွက်နိုင်အောင်မဆုနိုင်အောင်လမ်းကြားလမ်းထိပ်တိုင်းမှာစေအုပ်ချုပ်ရေးကောင်စီလက်နက်ကင်တွေစောင့်နေကြလို့ပြည်သူတွေထိတ်လန့်မှုတွေဖြစ်နေရတယ်လို့အဲ့ဒီနေရာကိုရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ
်ဒီဘဟုလန်းနဲ့ကျွန်းတော်လမ်းဘက်မှာနေ့ခင်း7နာရီခွဲကြကြလောက်ကြတဲ့ကတည်းကအခုဒီ၄နာရီကြကြလောက်မှဒီစောင့်နေတုန်းပဲအခုချိန်ဒီသူတို့စောင့်နေတုန်းပဲဆန္ဒပြတဲ့သူတွေကလည်းအိမ်ထဲမှာဝင်တုံးနေကြတာပေါ့နော်ညာထွက်လို့မရသေးဘူးဒီလိုမျိုးရဲတွေစစ်ကားတွေလိုက်ပြီးတော့နှက်လိမ့်နေတာရှိတယ်နောက်ပြီးတော့လမ်းတွေလမ်းထိပ်တွေတိုင်းမှာစောက်ဆိုင်နေတာရှိတယ်ဆိုတော့ဒီမှာနေတဲ့ပြည်သူတွေကဒီဆေးဟောတာတော့မဝင်ရဲဘူးအပြစ်မထွက်ရဲဘူးလုံးဝအဆန်တိတ်ဆိတ်နေတဲ့အနေအထားမှာတွေ့ရတယ်သူတို့တွေကလုံးဝမထွက်ရဲဘူးအဖမ်းခံရမှာကြောက်တယ်နောက်ပြီးတော့လမ်းတော့လမ်းလာသူတွေကလည်းသူဒီဖုံးစစ်တာတွေဟိုကားတွေစိုက်ကားတွေတားပြီးတော့စစ်သေးတာတွေလုံနေတာတွေရှိတယ်အဲ့ဒါကြောင့်ပြည်သူတွေကလုံးဝမထွက်ရဲဘူးလုံးဝဒီထိတ်တန်းပြီးတော့ဒီကြောက်လန့်နေတဲ့အနေအထားမှာတွေ့ရတယ်ပေါ့နော်လုံချုံမှုရှိတဲ့အနေအထားမှာတွေ့ရတယ်
ဗိုလ်ချုပ်အောင်ဆန်းလန်း46လမ်းထိပ်အိုရီယန်လက်ဖေးဆိုင်ကိုဆန္ဒပြသူတွေကိုလက်ခံအားပေးလို့ဆိုပြီးဆိုင်ရှိပစ္စည်းတွေရိုက်ခွဲဖျက်ဆီးကစားတောက်နေသူအပါအဝင်ဝန်ထမ်းတချို့ကိုဖမ်းခေါ်သွားတာတွေလုပ်ခဲ့ပါတယ်။ဖြိုခွဲခံရသူတွေရှိခဲ့တဲ့နေရာတွေမှာဖြိုခွဲချိန်ရှောင်ပြီးလူငယ်တွေကဆန္ဒပြတပိတ်ကိုနေလေပိုင်းမှာထပ်ပြီးဆင်နွှဲနေစေပါ။ရန်ကုန်မြို့မှာဆန္ဒပြသူအများအပြားပြစ်ခတ်ခံရလို့တိတ်ဆုံးသူများခဲ့တဲ့မြောက်ကလာမှာတော့ဒီကနေ့ထိဆန္ဒပြမှုတွေဆက်လက်အကောင့်နေစေရှိတယ်လို့အဲ့ဒီနေရာကဒေသခံတအူးကပြောပါတယ်
မနက်ကတည်းကမှဆိုလို့ရှိရင်ကတော့ပထမအဲဒီလိုသားစီရည်ကိုတောင်းခုလောက်ထားရတယ်။နောက်ဆုံးတစ်ခုကဒီဟိုတဲအိတ်တွေနဲ့ကိုတော့ဟိုခိုင်ဝင်ဟိုင်မမလောက်ထားနေရှိတယ်။နောက်တစ်ခုကဒီမြေပူကန်လောက်ထားတဲ့ဒီအသိန်းကြီးတွေအမိုးတွေပေါ့နော်။အာသူတို့ရောက်လာတဲ့အချိန်မှာဒီအမိုးတွေဖြုံသွားတယ်။နောက်ပြီးတော့ဒီလူတွေလက်ထားထားတဲ့ဒီလူကခမင်းကိုလိုရဲဒီဘုအကုန်ယူသွားတယ်။နောက်တစ်ခုကဒီကန္နာယာမီးပွားရင်တန်းတော့မထားရတဲ့ဒီခမင်းကြီးပေါ့နော်။ဒီခမင်းကြီးကိုမြေရှုပ်သွားတယ်ရှင်။
စက်ယုံအလုံသမားတွေအများစုနေတဲ့လှိုင်းတရားဘက်မှာတော့ထိုင်တပိတ်တွေဆက်လက်ရှိနေစေလို့ဒေတာကန်တူကပြောပါတယ
်ဒီမှာလှိုင်းနာမှာကျွန်တော်တို့ဒီထိုင်တပိတ်ကများတယ်ကိုရက်ပွဲမှာလည်းရှိတယ်ဒီကျွန်တော်တို့မိဘတွေအောက်ထိတ်တို့တိတိတို့မှာထိုင်တပိတ်ဆွဲကြတာပေါ့နော်ထိုင်တပိတ်ပြကြတယ်ရှိတယ်ဟိုတက်ကြလုံငယ်တွေပါမယ်နောက်ဆက်စားမိုက်လည်းပါမှထိုက်ကြတာကျွန်တော်ရင်းနေထားပြီးလာရှိတယ်အော်ဒရင်းပြီးချက်လက်ဆက်နေတာပေါ့နော်သွားနေတာရှိတယ်
ဒါမဲ့ဟိုလိုင်းကရောစကားရဲ့နေ့ပဲမှာအလုံးကြီးနဲ့မဝင်မယ်ညဘက်ကျတော့နေပေါ့နော်ညဆိုတာစကားအစီး20ကျော်လောက်ပတ်ထားလို့တည်ရတယ်ခင်ဗျ။
တပိတ်စစ်ကြောင်းအင်အားကောင်းခဲ့တဲ့အလုံမျိုးနယ်ပတ်မှာလည်းပြည်သူဘက်ကပြင်ဆင်ထားတဲ့အကာအရံတွေဖျက်ဆီးခံရတာရှိပေမဲ့ပြည်သူတွေကပြင်ဆင်ကပြန်ဆန္ဒပြကြပါတယ်။ရန်ကုန်မြို့အတွင်းမနေ့တနင်္ဂနွေနေ့ညကဆေးရုံကျောင်းတွေမှာလက်နက်ကင်တွေကတက်ဆွဲလို့ရက်ွက်ကနှင်ထုတ်ကြတာတွေရှိပြီးပစ်ခတ်နှိမ်နင်းတာတွေအတော်လေးဖြစ်ပွားခဲ့ပါတယ်။ရန်ကုန်မြို့ဟာစစ်မြေပြင်တစ်ခုလိုဖြစ်နေတယ်လို့ပြည်သူတွေကပြောပါတယ်။ပြည်သူတွေမှာနေနေညညထိတ်လန့်နေရတယ်လို့တပိတ်မှာပါဝင်သူတဦးကပြောပါတယ်
။နေရအိုင်နာကျွန်တော်အလုံးမျိုးနေရအနောက်ပိုင်းဆေးရုံကြီးနေရဆွဲတော့နေရချမယ်ဖွင့်ပြမလား။အဲဆေးရုံကြီးကညှိလို့မရ။ညှိလို့မရသူတို့ခဏပြန်သွား။ဆယ်နယ်ခွဲတော့မှလား။ဒါညှိလို့မရလို့ဆိုတော့အချက်ပေါင်းအများကြီးစနက်တွေပြစ်တယ်။ပတ်တန်ဘုံတွေဖောက်တယ်စနက်တွေပြစ်တယ်ဒီဆေးရုံနဲ့စစ်ကား6စီးလောက်ရက်ပြီးဆေးရုံနဲ့အတင်းဝင်သွားတယ်။သူတို့လက်လက်ပြရင်တော့ကျွန်တော်လည်းမတက်နိုင်ဘူး။ပေးရမှာလေ။အဲ့လိုချိန်မှာအထိတ်လန့်နေတော့အများကြီးရှိတယ်ဗျ။ပြီးတော့တညာလုံးလည်းအေးကောင်းကောင်းမအေးအောင်မိုင်းလူငယ်ရအကြောင်းမဟုတ်ဘူးလူကြီးယူတဲ့အိပ်ပါဆိုမယ်ကမိုင်းလူကြီးဆိုတဲ့အမျိုးအားလည်းအရင်စိတ်ပူတဲ့ကံဆိုတော့သူတို့လည်းမအေးအောင်မအေးရတော့တချို့ကကျမ်းမာရေးပါလေထိတာပေါ့ကျွန်တော်ရဲ့မလုံးကျုံမှတော့ဒီမှာသူတို့လှုပ်ရှင်တယ်လို့ပြောရချင်တယ်ကျွန်တော်ကစိတ်ထဲမှာမလုံးကျုံတက်အရေးဆုံးပြီးတော့ဘုနဲ့ဟိုကာဝေးရကြည့်ရတယ်
ရက်ွက်နေပြည်သူတွေအနည်းဆုံးလမ်းမကြီးတွေပေါ်မှာအကာအရံတွေပြုတ်လုပ်ပြီးဆန္ဒဖော်ထုတ်နေစေဖြစ်တယ်လို့လက်နက်ကင်တွေဘက်ကလည်းအကြမ်းဖက်ဖြိုကွဲတာတွေဆက်လုပ်နေတော့မှဒါပေမဲ့လည်းပြည်သူတွေဘက်ကဆန္ဒပြမှုတွေဆက်ပြုတ်လုပ်ပြီးသူတို့ရဲ့အာဏာရှင်ဖြုတ်ချရေးတွေကိုဆက်လက်လှုပ်ဆောင်နေကြစေဖြစ်ပါတယ်ရှင်
။ဒါကတော့ရန်ကုန်မြို့ကအခြေအနေကိုမတ်မေခါပြောခဲ့တာပါ။ရှမ်းပြည်နယ်ဘေကိုးတိုင်းကဆန္ဒပြပွဲတွေဖြိုခွဲခံရတဲ့အခြေအနေကိုလည်း VOA သတင်းတောက်နိုင်ကွန်းအိမ်ပြောပြပါအောင်မယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာဒီကနေ့ဆန္ဒပြပွဲမှာတပိတ်စစ်ကြောင်းဖြိုခွဲခံရလို့ထိခိုက်မှုတွေရှိနေတယ်လို့အဖမ်းဆီးရှိနေတယ်လို့မူဆယ်တပိတ်ခေါင်းဆောင်သူကဆိုပါတယ်
တပိတ်စစ်ကြောင်းနဲ့သူတို့နောက်ကရဲစစ်တဲ့အင်အားနဲ့ကတော့လည်းဘာကြောင့်လဲကျွန်တော်တို့ငွေလေးတွေရရှိမှာကာကြတာပေါ့နော်ရဲကမအောင်လဲဆိုတော့လူစုခွဲဖို့ဟိုကအောင်နေတယ်အဲ့တော့ကျွန်တော်တို့ငွေလေးတွေပြောတာဟုတ်ပြီကျွန်တော်တို့လူစုခွဲပေးမယ်ကျွန်တော်တို့ဘယ်နှမိနစ်အချိန်ဘယ်လောက်ပေးမလဲကျွန်တော်လူစုခွဲပေးမယ်အဲ့ဒါပြောတယ်ဒါပေမဲ့ရဲဘက်ကသူတို့ပြောတာကိုသူတို့နားမထောင်ဘူးနောက်ဆုံးသူတို့ရဲရဲဘုန်းနဲ့စပြီးတော့ဖြစ်တယ်ဗျညရဲဘုန်းနဲ့စပြီးတဲ့အချိန်မှာဒီလေသူတို့ဒီစားကြတဲ့အခွေတွေဒီလိုပါနဲ့ပြန်ပြီးတော့ကြားတဲ့ပုံမျိုးရှိတယ်ဗျအဲ့ဒီအချိန်မှာရဲရစပြီးတော့ဒီရဘာကြီးနဲ့ပေါ့နော်စပြစ်တယ်ပြီးနောက်ဒီစစ်နယ်လိုက်ပြစ်တယ်အထီးကိုက်ပြီးတော့ဒီမှာတရုတ်ကလည်းကြီးမှန်သွားတယ်ဗျတရားလေး၅ရောက်မင်းကလေးပြရပေါ့နော်အကုန်လုံးလူငယ်လေးတွေကြီးတယ်သူတို့ခုရဲစခန်းမှာဗျသူတို့ခါနာတယ
်အဖမ်းဆီးခံထားရတဲ့ဆန္ဒပြလူ6ရောက်ကတော့မူဆယ်ရဲစခန်းမှာထိမ့်သိမ့်ခံထားရတာပါမူဆယ်မှာတော့စစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုတွေနေ့စဉ်ရှိနေချိန်မှာပဲ CDN လုပ်နေတဲ့ဝန်ထမ်းတို့ချင်းချောင်းမှုတွေတွေ့ကြုံနေရပါတယ်။ရှမ်းပြည်နယ်လွယ်လံမြို့မှာလည်းဆန္ဒပြသူတွေဖမ်းဆီးခံရတယ်လို့တရားလွှတ်တော်ရှေ့နေသူကပြောပါတယ
်။ဖမ်းခံရလေခလေးတွေရောလူကြီးရောပေါ့73ယောက်ဖမ်းထားတယ်လို့သိရတယ်။အဲသူတို့ကိုစစ်ဆေးနေတယ်လို့သိရတယ်လွယ်လံပဲပေါ့လေ။
လာရှိုးမှာဆန္ဒပြသူတွေပြစ်ခတ်ဖြိုခွင်းခံရတယ်လို့လူခုနှစ်ဦးအဖမ်းခံရတယ်လို့ CDN လှုပ်ဆောင်နေတဲ့ဝန်ထမ်းတို့ကဆိုပါတယ်
။ဆန္ဒပြမနေရတော့မှဖြိုခွင်းနေ။နားလေးလမ်းဆုံးနဲ့ဘဝထားတော့သူ့ခေါင်းတိုင်းနေချက်။အဲ့ဒါနေရီယောပေါင်းနေတာဖြိုခွင်းနေ။သူ့စုပေါင်းခမရဆန်းခံရလို့ပြောချက
်။အဖမ်းစီကံခုနှစ်ဦးထဲကနောက်ထပ်မိန်းကလေးတူကိုပြန်လှုပ်ပေးခဲ့ပြီးမဲ့အမျိုးသား6ယောက်ဖမ်းခံလိုက်ရပါတယ်။ပဲခူးတိုင်းပဲခူးမြို့ဘက်မှာလည်းတပိတ်စစ်ကြောင်းဖြိုခွင်းခံရတယ်လို့တပိတ်ခေါင်းဆောင်သူကဆိုပါတယ်။
ဒီနေ့ဘာသာသားတွေဆက်ထုတ်တဲ့အချိန်မှာပြည်နယ်ကလည်းအလုံးစုံနဲ့ရောက်လာပြီးတော့ဘုံပုံစံမျိုးတစ်ချက်နဲ့ချက်ပြစ်တယ်။ဒီဘက်ကရကွက်ကလူကြီးထွက်လာတော့မျက်ရည်ပုံစံတကာထပ်ပြစ်တယ်။ခြေတိုင်းမျိုးကတော့လောလောဆယ်တော့ဂါဘာကြီးတနက်တယောက်ထိတော့မပေါအောင်ဒီကိုမှရတော့ထိကြတာပေါ့နော်လူငယ်တွေ
။ဘကူးမျိုးတစ်ပိတ်မှာတော့မြို့အနောက်ချမ်းဘက်မှာရှိတဲ့ CDM အလွှာစုံတစ်ပိတ်ရဲ့မြို့ဘက်ချမ်းမှာကြောင်နာသမကဥဆောင်တစ်ပိတ်စစ်ကြောင်းတွေ့ဆုံရာဘကူးသရမ်းမှာစုံတွေ့ကြပြီးမနေ့9နိုင်ကျော်မှာတစ်ပိတ်ဖြိုခွင်းခံရတာပါ။ပကူးမြို့ပတ်ချမ်းကတပိတ်စစ်ကြောင်းကတော့ဒီနေ့လယ်ပိုင်းထိဆန္ဒပြနေသလိုလုံခြုံရေးတပ်ဖွဲ့တွေကနေလိုက်လံပစ်ခတ်တားဆီးမှုတွေရှိနေတယ်လို့မြို့ခံတူကဆိုပါတယ
်။22နှစ်ကျော်လောက်တော့ဒီပကူးလက်ရကရှိမှရက်ကြည့်နေတဲ့လူတွေဗလမီယာကြည့်နေတဲ့လူတွေကိုစကားရရကရရဗန်ပစ်တာရှိရလှည့်နေတော့မှကျန်းမာမှုဖြစ်တာမျိုးတွေဒီအခါမှာဆိုင်ငယ်တွေကားနဲ့လိုက်တိုက်တာမျိုးရှိရ
ဖေဗူလာတရနေ့မှာတမတော်ကနေနိုင်ငံတော်အာဏာအယယကိုထိန်းသိမ်းလိုက်ပြီးနောက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်သမရအပါအဝင်အစိုးရဖွဲ့ဝင်ဝန်ကြီးတွေလွှတ်တော်ကိုယ်စားလှယ်တွေတက်ကြွလှုပ်ရှားသူတွေဖမ်းဆီးထိန်းသိမ်းခံနေရပါတယ်တမတော်ကနေအာဏာထိန်းသိမ်းလိုက်တဲ့လှုပ်ဆောင်ချက်ပေါ်မှာတိုင်းနယ်ပြည်နယ်အလုံးမှာကန့်ကွက်ဆန္ဒပြမှုတွေရှိလာပြီးဖမ်းဆီးမှုတွေကလည်းတိုးလာနေပါတယ်ခင်ဗျာ
ဖေဗူလာတရနေ့တွေကအာနာသိမ့်အုပ်ချုပ်နေတဲ့စစ်တပ်ကအကြမ်းဖက်တိုက်ခိုက်လာတဲ့ထဲမှာသတင်းမီဒီယာတွေလည်းပါဝင်လာနေပါတယ်။ ဒီနေ့ဆိုရင်ရန်ကုန်မြို့မှာရှိတဲ့မြန်မာနောက်သတင်းဌာနကိုလက်နက်ကင်တပ်တွေဝင်ရောက်စီးနှင်ရှာဖွေခဲ့ပါတယ်ဆန္ဒပြပွဲသတင်းတွေရယူနေချိန်မှာဖမ်းဆီးခံရတဲ့သတင်းတောက်တွေလည်းရှိပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်ကပြောပြပါမယ်ရှင်
ရန်ကုန်မြို့မှာရှိတဲ့မြန်မာနောင်သတင်းဌာနကိုဒီကနေ့နေ့လယ်ပိုင်းတုန်းကစစ်ကား၅စီးနဲ့လက်နက်ကင်တွေဝင်ရောက်စီးနှင်ပြီးစာရွက်စာတမ်းတချို့ယူဆောင်သွားတယ်လို့သိရပါတယ်။ကဲယောဂါကာလာကလေးကရုံးပိတ်ထားတာဖြစ်လို့ဖမ်းဆီးခေါ်ဆောင်ခံရသူမရှိခဲ့ပေမဲ့တင်ဆက်ထားတဲ့ပစ္စည်းစီးရင်တွေကိုတော့အတိအကျမသိရသေးဘူးလို့မြန်မာနောင်အဖွဲ့ဝင်တဦးကပြောပါတယ်။ဘယ်သူမှမရှိတဲ့အချိန်ရုံးကိုဝင်စီးပြီးပစ္စည်းတွေတင်သွားတယ်ပဲသိရသေးတယ်။ရုံးမရောက်သေးလို့အခြေအနေအသေးစိတ်ကိုတော့မသိရသေးဘူး။လူကိုဖမ်းချင်တာလားချိန်ချောက်ချင်တာလားသူတို့ရဲ့ရည်ရွယ်ချက်ကဘာလဲဆိုတာတော့မသိဘူး။ရုံးအဖွဲ့အကုန်လုံးကိုဗစ်ကာလကလေးကအင်ကားနေပဲအလုပ်လုပ်ကြတာဆိုတော့ရုံးပိတ်ထားတာချာပြီးဒါကတော့မြန်မာနောင်အဖွဲ့ဝင်တဦးကပြောသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကရန်ကုန်မြို့မြေနီကုန်းမှာသတင်းရယူနေချိန်မြန်မာနောင်သတင်းတော်မက်ကီဆွန်တွေကိုလည်းရဲဝတ်ဆောင်မှုလက်နက်ကိုင်းတွေဘက်ကဖမ်းဆီးခဲ့ပါတယ်။ရာဇသက်ကြီးပုံမှန်55ကာကြီးနဲ့အမှုဖွင့်ထားပြီးအင်းစိန်အချင်းထောင်မှာဖမ်းဆီးထားတယ်လို့သိရပါတယ်။ဒီကနေ့တောင်ကြီးမြို့မှာသတင်းရယူနေချိန်ဖမ်းခံခဲ့ရတဲ့ Eastern Review သတင်းဌာနကတာဝန်ခံအယ်ဒီတာဆိုင်းစင်ဒီဒီဆုံးကိုတော့ဖမ်းဆီးပြီးတိတ်မကြခင်မှာပြန်လွှတ်ပေးခဲ့ပါတယ်။ဖန်စီထားချိန်မှာလက်ထိတ်ခတ်ချုံနှောင်ထားပြီးဖုန်းနဲ့ကင်မရာကိုတင်တာအချမ်းဖက်ဖြိုခွင်းစင်တောက်လျှောက်ကားပေါ်မှာတင်ဆောင်ထားတယ်လို့ကာယကံရှင်ဖြစ်သူဆိုင်းစင်ဒီဒီဆုံးကပြောပါတယ်
။အဲသူတို့ကားပေါ်မှာသူတို့ဖြိုခွေးရေးလုပ်နေတဲ့အချိန်မှာကျွန်တော်လည်းပါပါသွားတာပေါ့ဗျာ။သူတို့လည်းဖြိုခွေးရေးလုပ်ပြီးဒီဆိုတဲ့အချိန်ကျမှကျွန်တော်လက်မထုံးပါကျန်လို့ပြေးတာပေါ့နော်။သူတို့တင်လိုက်တဲ့ပစ္စည်းတွေအလုံးသောင်းမွန်တင်ရတဲ့အကြောင်းနောက်ပြီးကျွန်တော်ကိုဘာမှမလုပ်တဲ့ဆိုတဲ့အကြောင်းပေါ့ဗျာ။ပြန်ရရအောင်မလုပ်တဲ့ဆိုတဲ့အကြောင်းအဲ့ဒီလည်းမတ်ထုတ်ခိုင်းပါလေကြည့်ကြည့်ရရချင်းတော့ကျွန်တော်လည်းတစ်ချက်ဒီလိုသွားတယ်ဟိုပေါ့နော်ကျန်မစစ်လိုက်ပြီဟိုမင်းဟိုအပြင်ရောက်မှပဲကျွန်တော် memory card ပါမလားတော့ဖတ်ပြလိုက်ရတယ
်ဒီကနေ့မြောက်ကလာမှာတရင်သွားယူနေတဲ့ Red News Agency ရဲ့ editor ဖြစ်သူကိုဝင်းစော်နိုင်ကိုလည်းလက်နက်ကင်တွေဘက်ကဒီကနေ့ညနေပိုင်းမှာဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်အကြမ်းဖက်တိုက်ခိုက်တဲ့အထင်မှာတရင်ရောက်နေချိန်ဖမ်းဆီးခံရတဲ့တရင်တော့30ကျော်ရှိခဲ့ပြီးပြန်လွတ်လာသူတချို့လည်းရှိခဲ့ပါတယ်ဒီကနေ့မတ်လ၈ရက်နေ့အထိဖမ်းဆီးခံရသူတရင်သမား၈ဦးထက်မနည်းရှိနေပြီးအမှုဖွင့်ခံထားရသူတွေရှိသလိုဖမ်းဆီးခံထားရခြင်းကစပြီးမိသားစုနဲ့တွေ့ခွင့်မရတော့ဘဲချုံနောင်ခံထားရသူတွေလည်းရှိပါတယ်။ဆန္ဒပြသူတွေကိုအင်အားသုံးအကြမ်းဖက်ဖြိုခွင်းရမှာတရင်သမားတွေကိုပါပြစ်မှတ်ထားဖမ်းဆီးအရေးယူတာတွေရှိနေတဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝန်းကလည်းဝေဖန်သတိပေးနေပါတယ်။အမေရိကန်လွှတ်တော်သတင်းလွတ်လပ်ခွင့်အဖွဲ့ကတော့ဖမ်းဆီးထားတဲ့တရင်တောက်တွေကိုပြန်လွှတ်ပေးဖို့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။
စစ်အာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ10ရက်နေ့မှာဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ကျောင်းသားတမကခေါင်းဆောင်ဟောင်းကိုမင်းသွေးသည်ဟာအင်းစိန်တီးတဲ့အကျဉ်းထောင်ထဲမှာထိန်းသိမ်းခံနေရတယ်ဆိုတာတလားကြော်ကြာဒီကနေ့မှသိခဲ့ရပါတယ်။ဒါကြောင့်မိသားစုကလိုအပ်တဲ့ဆေးဝါးအပါအဝင်ထောင်ဝင်စာပထမဆုံးပေးခွင့်ရပါတယ်။ဒီနေ့တင်းလာနေမနေ့ပိုင်းအင်းစိန်ထိုင်ကိုကိုယ်တိုင်သွားရောက်ခဲ့တဲ့ကိုမင်းသွေးသည်ရဲ့ဇနီးမတ်ရတနာပိုစုခိုင်ကိုမတ်စုမောင်ကဆက်သွယ်မေးမြန်းထားပါတယ်။
သူကဒီအနာဒိမီမနက်ပေါ့နော်ဖေဗရူလာ၁ရက်နေ့မှာဖမ်းသွားတယ်ကျွန်တော်တို့ချီကိုမနက်အတော်ပိုင်းပေါ့နော်၄နာရီ50လောက်မှာသူ့ကိုလာဖမ်းသွားတယ်သူကြီးကြာရှိလို့ခဏလိုက်ခဲ့ပါပေါ့နော်အဲ့လိုမျိုးပြောပြီးပဲခေါ်သွားတာပဲရှိတယ်ဆိုတော့သူကကျွန်တော်တို့ဘလောက်ကြာကြာဆက်ကြက်ပြက်ခဲ့လဲဆိုတော့ဒီတလပေါ့နော်မတ်လ၁ရက်နေ့မှာဒီထောင်ကိုရောက်တယ်ဆိုတာကိုကျွန်တော်တို့သိရတယ်ပေါ့နော်ဆိုတော့တလအတွင်းမှာကျွန်တော်တို့ဟိုကျွန်တော်တို့အိမ်ကိုဆက်တယ်ကြောင်းကြတာမျိုးမရှိဘူးသူကျမကြီးနဲ့ပတ်သက်ပြီးတော့ခုပြောဆိုတာမျိုးမရှိဘူးပေါ့နော
်ညီမတို့သူရှိနေတယ်ဆိုတဲ့ဟာကိုဒီတလကြာမှသိရတယ်ဆိုတော့ဘလို့ပုံစံမျိုးနဲ့သိတာလဲဒီသူတို့ဘက်ကလာအကြောင်းကြတာလားညီမတို့ဘက်ကစုံစမ်းလို့သိရတာလား
ဒီကိစ္စနဲ့ပတ်သက်ပြီးတော့သူကြောက်နေရပေါ့နော်အဲ့တော့ကျွန်တော်တို့လူယောက်တိုင်းမယ်ဆိုပြီးတော့ပုံစံမျိုးနဲ့ကျွန်တော်တို့ရေခန်းမှာမှုခွင့်တယ်ပေါ့နော်အဲ့ဒါကျွန်တော်တို့လုပ်ပြီးချိန်မှာမတ်လ၁ရက်နေ့မှာဒီကွန်မြူနတီရဲ့ပစ္စည်းတွေကဒီရေခန်းမှာရောက်နေပါပြီလာယူပါဆိုပြီးတော့ကျွန်တော်တို့ဆက်သွယ်အကြောင်းကြတယ်ပေါ့နော်ဆက်သွယ်အကြောင်းကြတော့ကျွန်တော်တို့ကတွားယူတဲ့အခါမှာရှေ့မီနဲ့တွားယူတဲ့အခါမှာသူ့ကိုမတော်ရင်ဥပဒေပေါ့နော်ပုံမှန်ကိုးငါးနဲ့တရားစွဲထားရဆိုပြီးတော့လည်းပဲပြောရရှင်
အဲ့တော့ညီမပထမဦးဆုံးကွန်မြူနတီအင်းစိန်ထောင်မှာရှိနေတယ်ဒီလိုမျိုးအမှုဖွင့်ထားတယ်အခုကွန်မြူနတီနဲ့ညီမတို့နဲ့ဘယ်နှကြိမ်လောက်ထောင်ဝင်စာတွေ့ခွင့်ရပြီလဲသူ့ရဲ့နောက်ဆုံးအခြေအနေရောဘယ်လိုရှိလဲ
ဆိုတော့ကျွန်တော်တို့ကသူနဲ့အခုချိန်ကြီးအချိန်မှတွေ့ခွင့်မရသေးဘူးပေါ့နော်ကျွန်တော်ရဲ့ရှေ့နေကသူ့ကိုလိုက်ပါမယ်ရှေ့နေကသူ့ကိုရှေ့နေပါဝါလက်မှတ်ထိုးခိုင်းတဲ့အခါမှာကွန်မြူနတီကရှေ့နေပါဝါလက်မှတ်မထိုးပေးဘူးဘာဖြစ်လို့ဆိုတော့ဒီတရားစီရင်စနစ်ကိုသူယုံကြည်မရှိတဲ့အတွက်ပိုင်းသားလုပ်မယ်ဆိုပြီးတော့ဒီကလက်မှတ်မထိုးပေးလိုက်ပေါ့နော်မနေ့ကထောင်ကသူ့ကိုစာတစောင်းကိုကျွန်တော်တို့ပေးတယ်ပေါ့နော်ထောင်ကနေပြီးတော့ဖုန်းဆက်ပြီးတော့လာယူပေးပါထောင်မှာရောက်နေတယ်ပေါ့နော်စာရောက်နေဆိုတော့ကျွန်တော်တို့သွားယူတယ်ဒီမနေ့မှသွားယူလာတယ်ပေါ့နော်ဆိုတော့သူနဲ့တွေ့ခွင့်ရတာမျိုးလည်းမရှိဘူးပေါ့နော်ဒါပေမဲ့သူစီကစာရောက်လာတယ်သူကျမနေကောင်းတယ်ဆိုတဲ့အကြောင်းပေါ့နော်ဟုတ်ပြီးတော့သူရဲ့လိုအပ်တဲ့ပစ္စည်းလာပို့ပြီးပါဆိုတဲ့အကြောင်းတော့ရောက်လာတယ်
ညီမလေးအဲ့တော့မနက်ကသွားယူတော့ဒီထောင်မာရောဘလို့အနေထားရှိလဲအဆင်ပြေခဲ့လားဘာတွေအခက်ခဲကြုံရလဲ
အဆင်ပြေပါတယ်ထောင်မာရောလေ
ทำมาแล้วดีตัวปีนี้ที่มีตัวแต่งกูเที่ยววันนี้วันนี้มีอะไรจ้าวปีนี้แต่งหน้าหนีอะไรแบบเส้นตียาวนะอีสิ่งที่ที่จะได้มาใช่เขาแก
Aro di komen tu tu ya di seni dia ni ni yo di ni maru le dah cakap no di ni mar demokrasi ni ni di penyayi jangan ni 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 lusa ni ni mewu demi dia ni ni aku la si aku lo mewu komen tu tu bawa mo no di lo pansi tengen ha le lu ni pada biro di kan ni mar panya biar jenah siapa ni sih
di
kan
mati
apa
ni jenah tu ni ni lo biar lo biro tu aro dah cakap ni aku la si mar le di dah cakap mar le di jangan ni lo di lo lu lu yo aku lo dah cakap pansi ni ya
เมียชีเยบ่เนาะสรุปดีมาจ้ารู้จ้ารู้กูดูมาเตียคันเนี่ยอะไรไอ้ก็จําโลมาเตียพันธุ์ที่ทําอะไรดูแลอเมียนโลจ้ารู้เปลี่ยนตัวไปกูต้องสุขจะมาเลยค่ะถ้าก็รอโกเมทเวทเยซนี่มาจะนาสุโบไข่โกมาสุโมสัตว์เมียนเกราผิดไปเลยมะลาชีเยตินินลานิญาเวตเวฟิโอเยเมียมาไว้ซีซั่นนี้โกญาเซนไนที่เสร็จไปแล้วทุ่งแหนปีนี้ไปเลยจะมาสุเมียมามาซีดีเอ็มหลุช้าหมู่มาปาเวนี่ดูริโกงวยอา 6.5 ကျွန်တော်တို့ကပိတ်ဆို့မှာတော့မဟုတ်ပါဘူးသူတို့ဆက်လက်ရည်တည်ဖို့အတွက်ကျွန်တော်တို့အဓိကကြားတဲ့ဗန်ဒါကြီးအရင်မြင့်တို့လေဒီနေ့တပတ်တော့တန်ခွေရရနေတဲ့ဝင်ငွေတွေရှိပါတယ်နောက်တစ်ခုကနိုင်ငံတော်ဝိုင်းစီးပွားရေးဖွဲ့စည်းရရနေတဲ့ဝင်ငွေတွေလည်းရှိပါတယ်နောက်ပြီးတော့ကျွန်တော်နိုင်ငံသားယင်းညွတ်နယ်မှုတွေရနေပြီးတော့ရရှိနေတဲ့ကျွန်တော်တို့ဝင်ငွေတွေလည်းရှိပါတယ်ဒါတွေအားလုံ
နံတဘာဝဓာတ်ငွေနှစ်ခုကိုဦးစားပေးပြီးလုပ်မယ်ဆိုတော့ဒီနှစ်ခုကဘလောက်များအရေးပါပါလို့လဲရှင်စီယာ
ဟုတ်ကဲ့မသိကြီးတိုင်ကျွန်တော်တို့ဒီအစိုးရတည်းရလေပတ်ဖို့အတွက်ပေါ့လေဒီဘတ်ဂျက်နှစ်မှာဆိုလို့ရှိရင်ကျွန်တော်တို့ရာသားဘတ်ဂျက်ကအကြမ်းများဖြစ်ဆိုလို့ရှိရင်အနည်းဆုံးပေါ့လေခန့်မှန်းကြည့်ပေါ့ကျွန်တော်ဘီလီယံချက်ဘီလီယံ2000ခွဲလောက်လူတယ်ဗျဒီ2000ခွဲလောက်လူတဲ့အထဲမှာအဓိကဝင်ငွေရရလန်းဖြစ်တဲ့အခွန်နဲ့ပေါ့လေခုနနိုင်ငံတော်ပိုင်းစီးပွားရေးအဖွဲ့အစည်းများလို့ခေါ်တဲ့အဲဟိုပါလေရေနံတပါပေါ့တငွေအပါဝင်ပေါ့လေဒီဝင်ငွေနှစ်ခုကရာဂိုင်းနှုန်းအဖြစ်ကျွန်တော်တို့က80ရာဂိုင်းနှုန်းလောက်ရှိနေတယ်ဥပမာအဖြစ်ပြောလို့ရှိရင်အခွန်ကကျွန်တော်တို့ဘီလီယံ8000ကျော်ရှိပါတယ်နောက်တစ်ခုကဒီနိုင်ငံတော်ပိုင်းစီးပွားရေးအဖွဲ့အစည်းများရဲ့ဝင်ငွေပေါ့လေခုနကျွန်တော်ရေနံတပါပေါ့တငွေအပါဝင်ဒီဝင်ငွေကကျွန်တော်တို့ဘီလီယံအဖြစ်12000လောက်ရှိပါတယ်ဆိုလိုတာကအစိုးရလိုအပ်နေတဲ့စုစုပေါင်းသူတို့ဟိုရန်နီယာလေပတ်ဖို့အတွက်စုစုပေါင်းအသုံးစရိတ်ကဘီလီယံ2000ခွဲလောက်လူတာမှာအခွန်ကဘီလီယံ8000လောက်ရှိတယ်ခုနကျွန်တော်ပြောတဲ့နိုင်ငံတော်ပိုင်းစီးပွားရေးအဖွဲ့များဖွဲ့စည်းတဲ့ရာနယ်ဝင်ငွေကကျွန်တော်တို့ဝိုင်းနေကက်စအပါဝင်ပေါ့လေအဲ့ဒီဥစ္စာကဘီလီယံ12000လောက်ရှိပါတယ်ရှိတော့ဒီနှစ်ခုပေါင်းလိုက်လို့ရှိရင်ဘီလီယံ2000ရှိပါတယ်ဗျအဲ့တော့ဒီဘီလီယံ2000ကကျွန်တော်တို့ကနေပြီးတော့ဟိုတားဆီးနိုင်ခဲ့မယ်ပိတ်ဆို့နိုင်ခဲ့မယ်ဆိုရင်ဒီအစိုးရအနေနဲ့ရန်ရရက်ဖို့အတွက်သူတို့မှာပတ်စံတဲ့လုံလောက်တဲ့ပတ်စံဟိုရှိစရာအကြောင်းကိုမရှိတော့ပါဘူးဟိုဆိုလိုတဲ့သဘောကတခြားကလည်းသူတို့ရရင်ရဆောင်ကပလောစင်မရှိပါဘူးကျွန်တော်တို့ကဒီပိုင်းနယ်ထဲမှာလည်းအဲခုနပြောနေတဲ့နိုင်ငံသားအရန်ငွေတွေကိုလည်းကျွန်တော်တို့ပိတ်ဆို့ဖို့ဟိုတားဆီးဖို့ကျွန်တော်တို့စဉ်းစားထားတဲ့အခါကျတော့အစိုးရအနေနဲ့တကယ့်ကိုဒီရန်ရလေပတ်ဖို့အတွက်လိုအပ်တဲ့ဘတ်ဂျက်ကအကျတဲတကယ်ဖြစ်သွားမှာပါဗျဟုတ်ကဲ့
ဟုတ်ကဲ့ရှင်ဆိုတော့ဆရာတို့ဒီလုပ်ငန်းစဉ်တွေကိုလုပ်နိုင်ဖို့ပေါ့နော်ဘလောက်လောက်အကာလအဖြစ်ဘလောက်လောက်မှန်ထားပါသလဲရှင်အချိန်ကာလအဖြစ
်အချိန်ကာလကတော့ခုနလိုဒီအခွန်ကိစ္စဆိုတာတော့ကျွန်တော်တို့ဥပဒေထုတ်လိုက်တယ်ပြည်သူလူထုအခွန်တန်းပြည်သူတွေကလည်းဒီဥပဒေပေါ်မှာအာတရားကူသူတို့ဘက်ကလည်းအတက်တေရောနဲ့ပူပေါင်းဆောင်ရွက်လေလူလည်းယုံကြည်တယ်ဆောင်ရွက်ခဲ့တယ်ဆိုလို့ရှိရင်တော့အခွန်ကိစ္စကတော့ကျွန်တော်တို့ဟိုချက်ချင်းပဲကျွန်တော်တို့စတင်ပြီးတော့အောင်မြင်ပြီလို့ကျွန်တော်တို့ယူဆလို့ရပါတယ်ဒုတိယချက်ကတော့ကျွန်တော်တို့ခုနပြောနေတဲ့ ဒီနနဲ့တဘာဝတန်းွေတို့ဘာလို့ကနေပြီးတော့ဝင်တဲ့ပတ်စံဒီကိုခုကျွန်တော်တို့ကနေပြီးတော့ဓာရီကိုတက်ဆိုင်ရပေါ့လေဒီကန်းလွင်ရင်းနဲ့လောက်ွက်ကိုလောက်ကိုင်းနေတဲ့ကုမ္ပဏီတွေကိုကျွန်တော်တို့အနေနဲ့ကတရားဝင်ကျွန်တော်တို့ဟိုစာလမ်းပို့ပြီးတော့ဒီဥစ္စာတွေကိုရဆိုင်ထားဖို့တော့တော်တော်စီဒီအစိုးရကိုကျွန်တော်တို့ပြည်သွင်းခြင်းမရှိဘဲနဲ့သူတို့ရဲ့နိုင်ငံခြားအကောင့်တွေထဲမှာပဲအဲသူတို့ဒီပတ်စံတွေကိုထိမ့်သိမ်းထားဖို့ ਨੇ ကျွန်တော်တို့ကနေပြီးတော့လိုအပ်တဲ့ instruction တွေပေးပဲပေးတဲ့အတိုင်းပဲသူတို့အတိအကျတိုင်းတာဆောင်ရွက်ဖို့ဆိုတဲ့စာတွေကျွန်တော်တို့ထုတ်ပါမယ်ထုတ်တဲ့အခါမှာလည်းထိရောက်အောင်ကျွန်တော်တို့ကြိုးစားပြီးတော့ဆောင်ရွက်တော့မှာဖြစ်ပါတယ်အဲ့တော့အဲ့ဒီဟာတွေပုံမှာမူတည်ပြီးတော့မှသူတို့ဘက်ကပူပေါင်းဆောင်ရွက်မှုအနေထားပေါ်မူတည်ပြီးတော့မှကျွန်တော်တို့ကအကောင့်ထဲအများဆုံးပေါ်အောင်ပေါ့လေကျွန်တော်တို့ဆောင်ရွက်တော့မှာဖြစ်ပါတယ်ဗျ
ဟုတ်ကဲ့ရှင်နောက်တစ်ခုကဒီအမေရိကန်ပြည်ထောင်စုဘက်ကတော့မြန်မာအစိုးရရဲ့ဒီငွေကြေးဒေါ်လာတန်းတစ်ထောင်ကိုချက်ချင်းပဲဒါ freeze လုပ်လိုက်တာပေါ့နော်ထုတ်လို့သွင်းလို့ဘာမှလုပ်လို့မရတော့ဘူးဆိုပြီးတော့လုပ်ပါတယ်တခြားနိုင်ငံတွေမှာရောဒီလိုဟိုမြန်မာအစိုးရပိုင်ငွေကြေးတွေများရှိတယ်လို့သိထားပါသလားရှင်ဆရာတို့
အဲအမေရိကန်ကတော့ကျွန်တော်တို့ဒီ executive order ထုတ်ပြီးတော့ US dollar 1 billion ကိုသူတို့ freeze လုပ်ထားတယ်ပေါ့ဗျာအဲ့တော့အလားတူပဲကျွန်တော်တို့နိုင်ငံကနေပိုင်ဆိုင်ထားတယ်ဆိုတော့ဟို reserve ban นี่ပေါ့เนาะနိုင်ငံသားအရန်ငွေကိုကူကြားတော့စင်ကာပူတော့ဗျာ UOB တို့ OCBC တို့မှာကျွန်တော်တို့အဲ US dollar 5.7 billion ရှိပါတယ်ဆိုပြီးတော့ကျွန်တော်တို့ကြားနေရတာရှိပါတယ်ရှိတဲ့အခါကျဒါတွေနဲ့ပတ်သက်ပြီးတော့ကိုတပတ်ကတော့စင်ကာပူဆိုးရဘက်ကတော့ဟိုဆိုးရအရာရှိရနေပြီးတော့သူတို့စီမှာဒီဘန်ဒီမှာမရှိပါအောင်ဆိုရင်းဆိုတာတာရှိပါတယ်သို့တော့ writer တို့ဘာလို့မှညတော့လဲတရင်နေတယ်မှာဒီဘန်ဒီမှာရှိပါတယ်ဆိုပြီးတော့တရင်ရေးသားဖော်ပြမှုတွေလည်းရှိပါတယ်ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့ကတော့ကိုသက်ဆိုင်ရာပေါ့လေဒီဘန်ဒီကိုကျွန်တော်လှမ်းပြီးတော့ကိုဒီအပိုင်းမှာပဲကျွန်တော်အနေနဲ့အဲတရားဝင်ဆက်သွယ်ပြီးတော့ဒီသူတို့စီမှာကျွန်တော်တို့နိုင်ငံကပိုင်ဆိုင်တဲ့ပေါ်လေနိုင်ငံသားအရန်ငွေတွေလက်ခံထားတာရှိမရှိဆိုတဲ့အချက်ကိုကျွန်တော်အရင်ဥစွာပေါ်လေတေချောင်းကျွန်တော်စုံစမ်းပြီးမြန်ပါမယ်အကယ်၍အဲ့ဒီအချိန်မှာသူတို့ကနေပြီးတော့ဟိုရှိတယ်ဆိုခဲ့လို့ရှိရင်လေဒီရှိနေတဲ့ဥစ္စာတွေကိုကျွန်တော်တို့ရဲ့တည်ဆဲဆိုးရရဲ့ကုစားပေါ်လေကျွန်တော်တောင်းဝင်ယူထားတဲ့အသင်းမင်းစတာတယောက်ဒီနဲ့ဒီပတ်စံတွေကိုစစ်အုပ်စုဘက်ကိုကျွန်တော်တို့လလွဲပြီးပြောင်းတာမျိုးတနည်းနည်းနဲ့ကျွန်တော်တို့အဲလွဲပြောင်းပြတာမျိုးမဖြစ်အောင်ကျွန်တော်အနေနဲ့အတက်နိုင်ဆုံးကျွန်တော်ဘက်ကနေပြီးတော့ဟိုစူးစမ်းဆောင်ရွက်တော့မှာဖြစ်ပါတယ်အဲ့ပြီးတော့နံပါတ်1အချက်ကတော့ခုကြားတော့ကြားနေရပါတယ် 5.7 billion ပေါ့အဲ့ဒါကိုကျွန်တော်အနေနဲ့ကတော့ခုဒီအပိုင်းမှာပဲခုကျွန်တော်လည်းခုသူတို့နဲ့ချိန်ဆဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်အလင်းမြန်ကျွန်တော်စီစဉ်ဆောင်ရွက်နေပါတယ်ဗ
ျဟုတ်ကဲ့ပါရှင်ဆရာဦးတင်ထွန်းနိုင်အထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ
မတင်ကြီးထိုင်းစီစဉ်နေဆက်တဲ့စီးပွားရေးစီစဉ်ဖြစ်ပါရခြင်းမြန်မာနိုင်ငံက CDM လှုပ်ရှားမှုမှာပါဝင်နေကြသူတွေကိုတယောက်ကိုကျပ်ငွေ3,000လားစင်ထောက်ပံ့ပေးနိုင်မှုအတွက် 1 to 1 CDM campaign ဆိုတဲ့အစီအစဉ်ကိုပြည်ပရောက်မြန်မာပြည်သူတွေလုပ်နေကြပါတယ်အကူအညီလိုချင်သူတွေနဲ့အကူအညီပေးချင်တဲ့သူတွေကိုချိတ်ဆက်ပေးနေတဲ့လှုပ်ရှားမှုအစီအစဉ်အကြောင်းကိုတော့ blogger တွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါရခြင်းမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုစန့်ကျင်ကန့်ကွက်ကြတဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်းရေး CDM လှုပ်ရှားမှုမှာပါဝင်နေကြသူတွေကိုထောက်ခံမှုပေးဖို့အတွက်ပြည်ပရောက်မြန်မာတွေက1 to 1 CDM campaign ဆိုတဲ့ထောက်ပံ့ရေးအစီအစဉ်ကိုလုပ်နေကြပါတယ် CDM မှာပါဝင်နေကြတဲ့ဝန်ထမ်းတွေကိုငွေကြေးသာမကစိတ်ခွန်အားဖြစ်စေဖို့ပါထောက်ပံ့နေတဲ့အစီအစဉ်ဖြစ်ပါတယ်အခုအညီလိုတဲ့ဝန်ထမ်းတယောက်အတွက်ကူညီခြင်းသူတယောက်ကတစ်လကိုကျပ်ငွေ3,000တိုက်ရိုက်ထောက်ပံ့ပေးနေတာပါဒီအစီအစဉ်ကိုလှုပ်ပေးသူတွေကတယောက်ဖြစ်တဲ့ဂျပန်နိုင်ငံအခြေစိုက်မတ်ဆုမြတ်ကသူတို့ဘယ်လိုလှုပ်ပေးသလဲဆိုတာကိုရှင်းပြပါတယ်
။ကျွန်တော်တို့1 to 1 CDM support campaign က CDM တကယ်လုပ်နေတဲ့သူတွေကိုဒါကထောက်ခံတာထောက်ခံရုံစင်မဟုတ်ဘဲနဲ့သူတို့ရဲ့ motivation နဲ့ support မော်ရယ်ပေါ့နော်။တကယ်ကို CDM လောက်ကြောက်ကုန်ယူကြောင်းပြီးတော့ CDM လုပ်နေတဲ့သူတွေနဲ့အတူတူ support ပေးရဲ့ဟိုပေါ့လာစာထောက်ခံပေးရဲ့သူတွေကအတူတူတည်ရှိနေကြောင်းရည်တည်နေကြောင်းတည်ဆုတင်ကြောင်းပေါ့နော်။အဲ့တော့အပြန်လှန်ကိုပြည်ပုံစံမျိုးနဲ့ဥတည်ထားတဲ့ရည်ရွယ်ထားတဲ့ campaign ပေါ့နော်အဲ့တော့ညီမတို့ကဒါလိုက် supporter နဲ့ CDM ကိုတိုက်ရိုက်ချိဆက်ပေးတဲ့ campaign ပါရှင
် CDM ကိုပံ့ပိုးပေးနေတဲ့ဟိုထောက်ခံပေးနေတဲ့သူတွေနဲ့ CDM လုပ်နေတဲ့သူတွေကိုချိဆက်ပေးတယ်ဆိုတော့ဘယ်လိုမျိုးပုံစံနဲ့ချိဆက်ပေးတယ်ဆိုတော့လည်းရှင်းပြပါရှင
်အာညီမတို့ကလောလောဆယ်တော့ပေါ့နော် update ကတော့ Google Form လေးရှိပါတယ် Google Form လေးရဲ့မှာနှစ်မျိုးရှိရယ် ကိုကျင်းတဲ့သူကလည်းပေးထားကြရမယ်ပေါ့နော်ကိုရဲ့ဖောင်ထဲမှာဖြည့်ခဲ့သေးအာပြီးတော့မှ CDM လုပ်နေတဲ့သူတွေကလည်းသူကကိုရဲ့ဖောင်ထဲမှာ CDM လုပ်နေတဲ့ information တွေဖြည့်ပေးထားရမယ်ပေါ့နော်အဲ့ဒီမှာမှညီမတို့ကတယောက်ချင်းစီကိုအာသူတို့ရဲ့ရဆက်သွယ်အဆင်ပြေနိုင်တဲ့ဟာနဲ့ဖြည့်ပေးတယ်တချို့တွေက signal နံပါတ်ပေးထားခဲ့တယ်တချို့တွေက viber နံပါတ်ပေးထားခဲ့တယ်တချို့က messenger ပေါ့နော်အဲ့လိုမျိုးသူတို့ကဟိုရွေးထားတဲ့ဆက်သွယ်ရမယ့်နည်းလမ်းတွေကလည်းတစ်ဆင့်ညီမတို့ကဆက်သွယ်ပေးပါတယ်ပုံမှန်ပထမအဆင့်ကတော့ CDM ကမားနေပြီးတော့မှစပြီးတော့ဒီ supporter ကိုဆက်သွယ်ဖို့ညီမတို့ကလုပ်ထားရတယ်ဒါလို့ဆိုတော့များသောအားဖြင့် CDM သမားတွေကအာပေါ်ဒီဒီဇိုင်းနမဝင်လာမကန်ရေးကြတာများတော့ညီမတို့က supporter ကိုအရင်ဆက်ခိုင်းမယ်နဲ့ CDM သမားကိုအရင်ဆက်သွယ်ခိုင်းပါရှင်အမှ CDM သမားဘက်ကဆက်သွယ်ဖို့အချင်းတည်းရောမှသာ supporter ဘက်က CDM ကိုဆက်သွယ်ဖို့ညီမတို့ကအာဟိုကရုပ်ပေးပါရှင်
CDM လုံနေတဲ့သူတွေဘက်ကဆက်သွယ်လာရဲဆိုရင်ဒီလူတွေကတကယ်ပဲ CDM လုံနေတဲ့ CDM နှုတ်ရှားမှုမှာပါဝင်နေတဲ့သူတွေဟုတ်တယ်မဟုတ်ဘူးဆိုတာကိုညီမတို့ဘယ်လိုစဉ်းစားလဲရှင
့်ဟုတ်အဲ့ဒါတော့ညီမတို့ကတခါဆက်ဖို့အခွင့်အရေးနဲ့တူတူပဲရှင့်ညီမတို့ကအဲဒီဝန်ထမ်းကပြနိုင်တယ်ဆိုရင်ဝန်ထမ်းကအဲဝန်ကြီးဌာနလေအဲ့ဒါဒီကစာပြီး CDM ဝင်နေရလဲပေါ့နော်အဲ့ဒါလို့နေပါရှင့်ဒေါက်တာမင်းကြီးကဝန်ထမ်းကဒါမှမဟုတ်လို့ရှင့်သူတို့ရဲ့စာပေါ့နော်အဲ့ဒါလေးနဲ့ညီမတို့ပြန်ပြပါရှင့်
အဲ့တော့သူတို့ရဲ့ဒီလုံခြုံမှုဘိုင်းကိုရောညီမတို့ဘယ်လိုမျိုးလုပ်ထားလဲရှင်ဘယ်လိုတာဝန်ယူထားလဲရှင
်သူတို့ရဲ့ individual data တွေအကုန်လုံးကိုရောအဓိကတော့ညီမနဲ့ဒီလိုတွဲလုံနေအနောက်မှတယောက်ရှင်ပေါ့နော်ညီမတို့နှစ်ယောက်ကပဲ data control လုပ်ထားတယ်ညီမတို့နှစ်ယောက်ကလွှဲရင်းဘူးမှမသိဘူးပေါ့နော်အဲ့ထိတ်အဲ့ဒါကြောင့်မလို့အဓိကပေါ်ကြတဲ့ကထင့်တဲ့အခါမှာပေါ့နော်ဟို supporter နဲ့ဒီမဲ့ဒီနဲ့ direct ဖြစ်တဲ့အခါမှာညီမတို့ကအဆင့်နဲ့အဆင့်နဲ့ပြည်ပြောင်းဖြစ်ပေးရဖြစ်တဲ့ကြောင့်တော့လူထပ်ပြောင်းလိုက်ရတာမျိုး information တွေပို့ပေးလိုက်ရမျိုးဖြစ်မှာဆိုတော့အဲ့နေရာတွေကိုညီမတို့ data ဆင်းစားပြီးမှလုပ်ပေးပါတယ်။အဲ့ဒါကြောင့်ညီမတို့ရဲ့တနည်းတနည်းလုပ်ပေးနိုင်တဲ့ squad ကတော့ပေါ့နော်၁၀ယောက်ထက်တော့မများဘူးပေါ့နော်။အလုံးတော့လုပ်ပေးမှာ15ယောက်ပဲလုပ်ပေးနိုင်တယ်တနည်းကိုလေ။
အဲ့တော့ညီမတို့ရဲ့ one to one ဒီ CDM support campaign ကိုလာပြီးတော့ဆက်သွယ်တဲ့သူတွေရောအဲ့ဒီ CDM လှုပ်ရှားသူတွေဘက်ကပေါ့နော်ဆက်သွယ်တာတွေရောတနည်းတနည်းများလားဘယ်လောက်များပါလဲရှင
်။အခုတော့တော်တော်လေးများရဲ့ရှင်။အခုတော့တော်တော်လေးများဆိုတာက individually လာတဲ့သူပေါ့နော်။ပေါက်ခဲ့တဲ့သူတွေကတော့အခုဆိုရင်ရာနေပါတော့ရှိသွားပြီအဖွဲလိုက်လာတာတွေတော့ရှိရအဖွဲလိုက်လာတာတွေတော့ညီမတို့ကညီမတို့ရဲ့ဒီ1 to 1ဖြစ်နေတဲ့အကြောင်းတွေတော့တခြားတော့ရှင်းပြရပါဘူးသူတို့ဘက်ကတော့ဒါသူတို့ရဲ့ရွေးချယ်မှုပေါ့နော်။ဒါလည်းကအယောက်500လို့1800လို့လာတာတွေတော့ရှိရအဲ့လိုဟာမျိုးဆိုညီမတို့ကတန်းမြောင်500လုံးကြီးမရှာပေးနိုင်ဘူးပေါ့နော်။အဲ့ဒါကြောင့်လို့ရှင်တော့သူတို့ကစောင့်ပြီးတော့ဟို priority လေးနဲ့ခွဲပေးရဆိုညီမတို့ကလုပ်ပေးမယ်ပေါ့နော်။ထုတ်လိုက်ပြီးဆိုလို့ရှင်တော့ညီမတို့ကတခြားအဖွဲကိုပဲပြန်ညွှန်းပေးရတဲ့ဟာမျိုးတော့ရှိရရှင်။ညီမတို့က one time မဟုတ်ဘဲနဲ့ last time commitment ဖြစ်နေတော့လေ။အလူရှင်နေက200နီးပါးတော့ရှိနေပါလို့ရှင
်အလူရှင်နေ200နီးပါးဆိုတော့အဲ့အလူရှင်နေကရောနိုင်ငံဆောင်ကလားအဲ့အလူရှင်နေဘက်ကရောဘယ်လိုမျိုးညီမတို့ဆက်သွယ်ပြီးလုပ်လို့ရတယ်ဆိုတာပြောပြပါရှင
်အများဆုံးကတော့ဂျပန်ပေါ့နော်အာဒုတိယကတော့ဟိုဟာ UK Sweden Australia New Zealand ပေါ့နော်အမှပြီးတော့မှတယောက်စားနှစ်ယောက်စားလေးရတော့ Geneva တို့ Cambodia တို့ Philippines တို့အဲ့လိုပတ်တင်ရလည်းရှိရဲ့ရှင်ဟိုပေါ့ Indonesia ကနေလည်းရှိပါရဲ့ရှင်
အဲ့တော့အဲ့လိုမျိုးဒီလိုပေါ့နော်တခြားနိုင်ငံတွေမှာရောက်နေပြီးတော့ဗမာပြည်ကဒီ CDM နှုတ်ရှားမှုမှာပါဝင်တဲ့သူတွေကိုထောက်ခံခြင်းနဲ့ပံ့ပိုးခြင်းနဲ့ဆိုလို့ရှိရင်တော့သူတို့ကဘယ်လိုပုံစံမျိုးနဲ့ဟိုငွေလှူတာပေါ့လေဘယ်လိုမျိုးပုံစံမျိုးနဲ့လှူလို့ရလဲအဲ့ဒါလည်းရှင်းပြပါရှင
်တချို့လူတွေကနိုင်ငံတခြားနိုင်ငံမှာနေနေပေမဲ့သူတို့ကဘဏ်ကောင်ထဲမှာမြန်မာပြည်နဲ့ချိန်ထားတဲ့ online banking တွေရှိတယ်မှာအဲ့တော့ညီမတို့ကအဲ့လို online banking ရှိတဲ့တငယ်ချင်းလေးတွေနဲ့ချိန်ထားတယ်ဆိုအဲ့သူတို့ online banking ကနေငွေဖွဲပေးလို့ရတယ်ပေါ့နော်အဲ့လိုလူတွေဆိုရင်ဒါတိုင်းသူတို့ပါသူတို့ဆွဲရရှင်သူတို့ကတော့သူတို့ဆွဲနိုင်တယ်စီတီယံသမားပေါ့နော်စီတီယံသမားကိုပဲထိတ်ဖို့လိုရလူတွေလည်းရှိရမှာတော်တော်များများက50ရာခိုင်နှုန်း40ရာခိုင်နှုန်းလောက်ကအဲ့လိုရှိတယ်သူတို့က link တွေရှိရမှာ誒အဲ့တော့ဟိုညီမတို့ကသူတို့ကိုကူညီရမယ်ဆိုရယ်နာမည်လေးပဲပေးလိုက်ရုံပဲအဲ့လိုမှမဟုတ်ဖ ೇನೆ သူတို့ကိုယ်တိုင်ဘယ်မှာလွှဲရမယ်မသိတဲ့သူတွေဆိုရင်ညီမတို့က PayPal တို့ transfer wire တို့ကနေတစ်ဆင့်ညီမတို့သူကိုခိုင်းပါပြီညီမတို့ကမှတစ်ဆင့်ညီမတို့ပုံမှန်လုပ်နေတာပေါ့နော်ဈေးနေတာ system နဲ့ပဲဆွဲပြပါရှင်
အခုညီမတို့လုပ်နေတဲ့ဒီ1 to 1 CDM support campaign ကဝန်ထမ်းတယောက်ကိုတစ်လောက်တသိန်းထောက်ပံ့တယ်လို့နားလည်ထားပါတယ်။အဲ့တော့ဒီထက်ပိုပြီးတော့တိုးပြီးတော့ထောက်ပံ့ဖို့ရရှိပါလားရှင
်။အဲ့တော့ညီမတို့လည်းဒီထောက်ပံ့တဲ့သူပုံမှန်မူစီရပေါ့နော်အမ။ဘာလို့လဲဆိုညီမတို့ကဟိုလာတိုင်း commitment နဲ့တောင်းထားတာကို one time ပဲလုပ်မယ်ဆိုရင်ညီမတို့အမှန်တိုင်းဖုတ်ပြန်တယ်လည်းပြောရရင်သိပြီးတော့အဆင်မပြေဘူးပေါ့နော်။ဘာလို့လဲဆိုတော့သူက one time ပဲပြီးခဲ့ဆိုရင်အဲ့လူကနောက်လောက်ညီမတို့နောက်ကြောက်ရှာပေးနေရမှာပေါ့လေ။အဲ့တော့သူတို့ဘက်ကအနည်းဆုံးမှန်က3လ commitment ပြည့်ရဆိုညီမတို့ဘက်ကအရင်ပို့ဆင်းပြီးဒီ CDM လုပ်တဲ့သူအတွက်လည်းပို့ပြီးတော့ motivation နဲ့ support ရရပေါ့နော်။အဲ့တော့ဟိုညီမကအရင်ကြီးရောသူတို့ကိုဟိုတသိန်းထပ်ပို့ပြီးတော့ပေးအောင်လို့တောင်းမှုကအဆင်မပြေဘူးပေါ့နော်။အဲ့တော့ဂျပန်ထောင်ညီမတို့ဘယ်လောက်ထိ
စပိုတိုင်းရလာမလဲပေါ့မှာမူတည်ရဲ့ရှင်စပိုတိုင်းအရင်များလာပြီးတော့ဆိုရင်တော့တစ်မျိုးပေါ့နော်အဲ့ခါကျရင်တော့ညီမတို့ကတသိန်းချက်ပို့ပြီးတော့တိုးပြီးတော့စဉ်းစားမယ်ပေါ့နော်အခုချိန်ထိတော့အဲ့ခါကိုတော့မစဉ်းစားထားသေးဘူးရှင်
အဲ့တော့တကယ်လို့ one to one ထောက်ခံမှုလိုချင်တယ်ပေးချင်တယ်လို့ကလည်းဟိုထောက်ခံပေးချင်တယ်ဆိုရင်အဲ့ဒီလူတွေအနေနဲ့ဘယ်လိုမျိုးဆက်သွယ်လို့ဘယ်လိုမျိုးချိတ်ဆက်လို့ရလဲဆိုတာလည်းပြောပြပါရှင်
အညီမတို့အခုအစပိုင်းဆိုတော့ပေါ့နော်ပထမဆုံးကညီမတို့မှာ one to one CDM campaign ဆိုရဲ Facebook page လေးရှိပါရဲ့ရှင်အဲ့ဒီမှာလည်းညီမတို့က WhatsApp နံပါတ်လေးထည့်ထားပေးပါရဲ့အဲ့နံပါတ်မှာလည်းသူကဆက်သွယ်လို့ရတယ်အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင် inquiry ပေါ် Messenger နေပို့လည်းရပါတယ်အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်လည်း Google Form ပေါ့နော်ညီမတို့ရေးထားတဲ့ Google Form မှာဖြည့်ပေးလို့ရပါတယ်ရှင်ညီမတို့မှာအင်ထာလေးရှိတယ်ပြီးတော့ညီမတို့ကတကယ်တော့ဖွင့်ထားတာကနိုင်ငံတကာမှာရှိနေတဲ့မြန်မာပြည်ဖွင့်ထားတာဆိုတော့ International Society of Myanmar Scholar and Professional ပေါ့နော်။အမအဲ့မှာညီမတို့ကတကယ်တော့ website ရှိပါတယ်အမ။အဲ့ website လေးကိုလည်းညီမတို့ရဲ့ Facebook page မှာတွဲပြီးတော့ကြောင်းညာပေးပါမယ်ရှင
်။စစ်အာဏာရှင်စန့်ကျင်ရေး CDM လုပ်နေသူတွေကဝင်ငွေအကူအညီလိုနေသူတွေနဲ့နိုင်ငံတကာကကူညီခြင်းကြသူတွေကြားမှချိတ်ဆက်ပေးနေတဲ့1 to 1 CDM campaign ကမဆုမြတ်ဖြစ်ပါတယ်။1 to 1 CDM campaign ကို Facebook ပေါ်မှာလွှဲလွှဲရှာနိုင်ပါတယ်။စာလုံးပေါင်းကတော့ ONE TO2 ONE CDM CAMPAIGN ဖြစ်ပါတယ်။1ရဲ့2ရဲ့1ရဲ့ကြားမှာတော့ dash တွေပါပါတယ်။ 1-2-1 CDM campaign ဖြစ်ပါတယ်။ပြည်ရင်းက CDM နှုတ်ရှားသူတွေကိုအဓိကစိတ်ခွန်အားပေးဖို့ရည်ရွယ်ချက်နဲ့ဒီအစီအစဉ်ကိုလုပ်နေကြတာလို့ပြောပါရရှင်ကျွန်မဆွေမြတ်မော်ပါဒီနေ့လာနေညတိုင်းမှာထုတ်လွှင့်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါရရှင် VOA မြန်မာပိုင်းရဲ့မလာရှိရဲ့ဒီနေ့လာနေညဘက်အစီအစဉ်တွေကိုနားဆင်နေရတာပါဒီကနေ့မြန်မာနိုင်ငံကအခြေအနေကိုပြန်ပြီးတော့ပြောရရင်တော့TVB မြန်မာနောက်မျက်စိမှခေတ်သစ်မီဒီယာနဲ့ 7 days သတင်းမီဒီယာတွေကိုလုပ်ငန်းလုပ်ကိုင်ခွင့်ရလိုက်တယ်လို့ပြန်ကြားရေးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရသတင်းမှဒီညကြေညာသွားပါတယ်။အခုအတန်လွှင့်နေတဲ့အချိန်မှာပဲဒီရန်ကုန်မြို့စမ်းချောင်းမြို့နယ်ကတချို့နေရာတွေမှာလုံခြုံရေးတွေကလမ်းတွေပိတ်ဆို့ထားတာကြောင့်ဒေသခံတွေနဲ့အနီးအနားမြို့နယ်တွေကပြည်သူတွေလမ်းတွေပြန်ဖွင့်ပေးဖို့တောင်းဆိုနေကြပါတယ်။အဲ့ဒီနေရာတွေမှာပိတ်မိနေကြသူတွေလုံခြုံစွာနဲ့ဘေးအန္တရာယ်ကင်းစွာအိမ်ပြန်နိုင်ရေးအတွက်ကိုလုံခြုံရေးတပ်တွေရုတ်သိမ်းပေးဖို့အတွက်ရန်ကုန်မြို့ American တန်ယုံကမကြာခင်ကပဲထုတ်ပြန်တောင်းဆိုလိုက်ပါတယ်။ကနေဒါတန်ယုံကလည်းအလားတူတောင်းဆိုသလိုလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ထိမ့်သိမ့်သိမ့်လှုပ်ကြဖို့အတွက်ကိုလည်းထုတ်ပြန်တောင်းဆိုပါတယ်။စမ်းကြောင်းမှာပိတ်မိနေတဲ့လူငယ်တွေအတွက်အထူးစိုးရိမ်ကြောင်းမြန်မာနိုင်ငံက EU ဥရောပတမကတန်ယုံကလည်းထုတ်ပြန်ပြီးတော့သူတို့လုံခြုံစွာအိမ်ပြန်နိုင်ဖို့အတွက် EU တန်ယုံကတောင်းဆိုပါတယ်ရှင်။မြန်မာနိုင်ငံမှာဒီဆက်ရနာတိမ်မှုဆန့်ကျင်တဲ့အကြမ်းဖက်အာဏာဖီဆန်ရေး CDM လှုပ်ရှားဆန္ဒပြမှုတွေဆက်ပြီးတော့လုပ်နေကြပါတယ်။မြန်မာနိုင်ငံတော်မှာရှိတဲ့ပုဂ္ဂလိကဗန်ခွဲတွေကိုဒီကနေ့မတ်လ၈ရက်နေ့မှာစပြီးတော့ပြန်ဖွင့်ဖို့နိုင်ငံတော်ဗဟိုဗန်ကအကြောင်းကြားထားပေမဲ့ဒီပုဂ္ဂလိကဗန်တွေအလုံးဆက်ပြီးပိတ်ထားပါတယ်။ဝန်ထမ်းတွေ CDM လှုပ်ရှားမှုတွေမှာပါဝင်နေတာသွားရလာရအခက်အခဲရှိတာနဲ့လုံခြုံရေးအခြေအနေတွေကြောင့်ဗန်တွေပြန်ဖွင့်ဖို့အခက်အခဲရှိနေတယ်လို့ဗန်လုပ်ငန်းလုပ်နေသူတွေကပြောပါတယ်။ဆရာဝန်နဲ့ဆေးဝန်ထမ်းတွေအင်ဂျင်နီယာတွေလျှက်စစ်ဝန်ထမ်းတွေလည်း CDM မှာပါဝင်နေကြတဲ့အတွက်လုပ်ငန်းတွေမလဲပတ်နိုင်သေးပါဘူး။ပုဂ္ဂလိကပိုင်းဆက်ရောက်အလုပ်ရုံတွေမှာလည်းဝန်ထမ်းတွေ CDM လုပ်နေကြတာမဟုတ်လုပ်ငန်းတွေရပ်နေပါတယ်။အခုလိုချိန်တွေမှာပဲ CDM လှုပ်ရှားမှုကိုဆက်ပြီးတော့လုပ်သွားမယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကခန့်အပ်ထားတဲ့ခေတ္တကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးကပြောကြားပါတယ်။ CDM လှုပ်ရှားမှုမှာလောလောဆယ်ပါဝင်ဖို့အခက်အခဲရှိနေသူတွေပါဝင်လာအောင်လို့ဆက်ပြီးတော့ဒီလှုပ်ရှားမှုကိုလုပ်သွားမှာဖြစ်တယ်လို့သူ့ရဲ့ Facebook လူမှုကွန်ရက်ပေါ်မှာတင်ထားတဲ့အသံဖိုင်မှာပြောပါရယ်။ February 10ရက်နေ့ကဒီအနာသိမ့်ထားတဲ့အပေါ်မှာစန့်ကျင်ဆန္ဒပြမှုတွေဟာလည်းမြို့အနှံဆက်ဖြစ်နေတယ်လို့လုံခြုံရေးတွေလည်းပြစ်ခတ်နေတဲ့မှုတွေဆက်လုပ်နေပါရယ်။ဒီနေ့မနက်ပိုင်းမြကြီးနားမှာဒီလုံခြုံရေးတွေပြစ်ခတ်လို့နှစ်ယောက်သေဆုံးတယ်လို့ဖျားပုံမျိုးမှာလည်းတယောက်သေဆုံးပါရယ်။တခါဒီအမေရိကန်ပြည်ထောင်စုနိုင်ငံကြီးဌာနကပေးတဲ့2022ခုနှစ်အတွက်အမျိုးသမီးသူရဲကောင်းစုကိုတော့မြန်မာနိုင်ငံကတိုင်းရင်းသားလူငယ်တွေဘာသာရေးအဖွဲ့တွေကြားမှတင်ပြမှုရရှိအောင်ဆောင်ရွက်နေတဲ့ Wings Institute for Reconciliation အဖွဲ့တီထောင်သူမှဖြိုးဖြိုးအောင်လည်းရပါတယ်ဒီစုပေးပွဲအခမ်းအနားကိုအခုအတန်လွှင့်ချိန်နေမှာပဲ online ကနေကျင်းပနေပြီးတော့မှဖြိုးဖြိုးအောင်လည်း online ပေါ်ကနေတက်ရောက်နေပါတယ်ရှင် VOE မြန်မာပိုင်းရဲ့မတ်လ၈ရက်တနင်္လာနေ့ညပဲအစီအစဉ်တွေကတော့ဒီလောက်ပါပဲအခုညအတွက်စီစဉ်ထုတ်လုပ်ရင်းမှုကမတ်ဆုမွန်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာကတော့ John Walker ဖြစ်ပါတယ်ကျွန်မကတော့စုမြတ်ပါမှာမြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook page တွေပေါ်မှာဖော်ပြပေးနေပါတယ် TV နဲ့ Radio အစီအစဉ်တွေကနေလည်းနောက်ဆုံးရသတင်းသုံးသပ်ချက်တွေကိုထုတ်လွှင့်ပေးနေပါတယ်ရှင် VOA အစီအစဉ်တွေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မစုမြတ်ပါမှာရှင်
This program has come to you from the Voice of America, Washington.